Welcome to the Voice of America in Burmese.
Mingla Manai Kima Shan. Washington Mirror of UA American Tangani. Natana said to Lila Kuye, to the brain in Manakin season. Yama Sanojimene, Chonaigani Kronaiti. Linometer Nesseli listening has it. Linometer dea goze rugani. Tolan Bini Babi. Jama Kimutaba. ဒီမနေ့ခင်တဲ့ရင်တွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ American သမ္မတ Donald Trump ဟာ coronavirus ကရောဂါရဲ့အန္တရာယ်ကိုရှော့ပေါ်ပြောဆိုပြီးကျောင်းတွေကိုပြန်ဖွင့်ဖို့အပြင်းထန်တွန်းအားပေးနေချိန်မှာပဲ American နိုင်ငံတွင်းမှာတော့ဒီရောဂါအကူးဆက်ခံရသူဟာဗိုလ်တဖူးနေမှာပဲသုံးသန်းကျော်သွားပြီဖြစ်ကြောင်း John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြနေပါတယ်။ coronavirus ကရောဂါအရှိန်မြင့်လာမယ်။လာမယ့်သတင်းပတ်တွေအတွင်းကျောင်းတွေပြန်ပြီးဖွင့်ရတဲ့ပတ်သက်ပြီးကျန်းမာရေးကျွမ်းကျင်သူတွေရဲ့အကြံပေးချက်တွေဟာတကယ်လက်တွေ့မကျဘူးလို့ဗိုလ်တဖူးနေမှာပဲပြောပြီးပယ်ချခဲ့တာပါပုံမှန်ကျောင်းသားအဖြစ်ရှိနေတဲ့စာသင်ခန်းတွေဟာဒီရောဂါပြန့်ပွားမယ်အန္တရာယ်အကြီးဆုံးလို့သတိပေးနေတဲ့ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဗဟိုဌာန CDC ရဲ့ညွှန်ကြားချက်ကိုသူလက်မခံကြောင်းအင်ကာနေကသမရကပြောကြားခဲ့တာဖြစ်ပြီးအမေရိကန်နိုင်ငံရဲ့ပြည်내90%ကအုပ်ချုပ်ရေးမှုတွေနဲ့ဒေသကျောင်းအာဏာပိုင်တွေကိုဩဂုတ်လနဲ့စက်တင်ဘာလထဲမှာစပြီးကျောင်းသားတွေကိုလူကိုယ်တိုင်စာသင်ခန်းမှာပြန်တက်ရောက်စေဖို့ပြောကြားခဲ့တာပါ။ဂျာမနီ၊ဒိန်းမတ်၊နော်ဝေး၊ဆွီဒန်နဲ့တခြားနိုင်ငံအများအပြားမှာဘာပြဿနာမှမရှိဘဲကျောင်းတွေပြန်ပြီးဖွင့်နေကြပြီလို့လည်းပြောပါရယ်။ဒါအပြင်ဒီမိုကရက်တစ်ပါတီဝင်တွေဟာကျောင်းတွေကိုနိုဝင်ဘာရွေးကောက်ပွဲမတိုင်ခင်ပြန်ပြီးဖွင့်ပေးရင်သူတို့အတွက်နိုင်ငံရေးအရာမကောင်းဘူးလို့ထင်နေကြပေမယ့်ဒါဟာကျောင်းသားတွေနဲ့မိသားစုတွေအတွက်သိတ်ကိုအရေးကြီးတယ်လို့လည်းပြောပါရယ်။ပညာရေးဝန်ကြီး Betsy DeVos ကတော့ကျောင်းတွေကိုလုံးဝပြန်ပြီးဖွင့်ပေးရမှာဖြစ်ပေမဲ့ဘယ်လိုပြန်ပြီးဖွင့်ရမယ်ဆိုတာကပြဿနာဖြစ်ကြောင်းပြောပါတယ်။မက္ဆီကိုသမ္မတ Andre Manuel Lopez Obrador ဟာ American သမ္မတ Donald Trump နဲ့တွေ့ဆုံဆွေးနွေးဖို့ Washington DC ကိုရောက်နေပါပြီ။ American Mexico နဲ့ Canada နိုင်ငံတို့ကြားရရှိထားတဲ့ကုန်သွယ်ဆိုင်ရာသဘောတူညီချက်အသစ်စတင်တက်ရောက်မှုရှိလာပြီးရက်ပိုင်းတွင်မှာပဲအခုလိုလာရောက်တာလည်းဖြစ်ပါတယ်။အင်ကာနဲ့ Mexico ကမထွက်ခွာခင်မှာလူဝင်မှုကြီးကြပ်ရေးလိုပြဿနာမျိုးကိုဆွေးနွေးဖို့ရှိမရှိသတင်းတောက်တွေကမက္ဆီကိုစီးတီးမှာမေးမြန်းတဲ့အခါမှာတော့မက္ဆီကိုသမ္မတကကုန်သွယ်ရေးသဘောတူညီချက်နဲ့ပတ်သက်ပြီးဦးစားပေးဆွေးနွေးမှာဖြစ်ကြောင်းထပ်တလဲလဲဖြေကြားခဲ့ပါတယ်။ဖွံ့ဖြိုးတိုးတက်ရေးအတွက်ပူးပေါင်းဆောင်ရွက်မှုကအမြဲအရေးပါနေကြောင်းနဲ့အခုလိုကမ္ဘာလုံးဆိုင်ရာစီးပွားရေးကပ်ဆိုင်နေခြင်းမျိုးမှာဒီသဘောတူညီချက်ကမက္ဆီကိုနိုင်ငံအတွက်တိတ်အထောက်အကူရမှာဖြစ်တယ်လို့အချိန်ကြိုက်လဲဖြစ်နေတယ်လို့သမ္မတ Lopez Obrador ကပြောပါတယ်။မက္ဆီကိုသမ္မတရဲ့ American Key စင်မှာနိုင်ငံခြားရေးဝန်ကြီးနဲ့စီးပွားရေးဝန်ကြီးတွေလည်းလိုက်ပါလာတာဖြစ်ပြီးနိုင်ငံဆွေးနွေးပွဲတွေမှာတခြားကိစ္စရပ်တွေလည်းထည့်သွင်းဆွေးနွေးမှာဖြစ်ကြောင်းနဲ့နိုင်ငံခြားကိစ္စရပ်တွေအတွက်ထိတ်တန့်ရင်ဆိုင်ဖြည့်ရှင်းတာထက်နားလည်မှုရရှိဖို့ဆွေးနွေးမှုမျိုးဖြစ်ဖို့စူးစမ်းမှာဖြစ်ကြောင်းလည်းမက္ဆီကိုခေါင်းဆောင်တွေကပြောပါတယ်။ဂျာမနီနိုင်ငံဟာ EU ဥရောပသမဂ္ဂရဲ့အလှည့်ကျသဘာဝပတိဖြစ်နေဇူလိုင်လ1ရက်ကနေဒီဇင်ဘာလကုန်ထိတာဝန်ယူရမှာဖြစ်ပြီးဒီ6လအတွင်းဦးစားပေးလှုပ်ဆောင်မယ့်ကိစ္စရပ်တွေကိုချပြဖို့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကာဟာဘရပ်ဆဲလ်က EU ဌာနချုပ်ကိုပို့တဖူးနေမှာရောက်သွားပါပြီ။ဒါဟာကိုရိုနာဗိုင်းရပ်စ်ကရောဂါဆက်တင်ခဲ့ခြင်းကစပြီးဝန်ကြီးချုပ်မာကာရဲ့ပရမဆုံးဂျာမနီပြည်ပအခီးစဉ်လည်းဖြစ်ပါတယ်။ဝန်ကြီးချုပ်ဟာနှာခေါင်းစည်းတက်ဆင်ပြီးလူချင်းခက်ခွာခွာအနေထားနဲ့ EU ပါလီမန်အမတ်တွေနဲ့ရော EU ပါလီမန်ဥက္ကဋ္ဌဒေးဗစ်ဆက်ဆိုလီနဲ့ပါတွေ့ဆုံခဲ့ပါတယ်။EU ရဲ့အလက်ကျသဘာဝပတိအဖြစ်ဂျာမနီတာဝန်ထမ်းဆောင်ရမှာအခုဖြစ်ပေါ်နေတဲ့ကာယောဂါကသူမရဲ့ဦးစားပေးလုပ်ငန်းတွေကိုတိတိတသားသားပြောင်းလဲစေခဲ့တယ်လို့ဝန်ကြီးချုပ်မာကတ်ကသတင်းတောက်တွေကိုပြောပါရယ်။ American နိုင်ငံတွင်ကျောင်းတက်နေတဲ့နိုင်ငံတကာကျောင်းသားတွေအနေနဲ့လာမယ့်ဆောင်းရာသီစာသင်ကာလအတွင်းသင်ကြားမယ့်အတန်းတွေကို online ကနေတက်ပြီးလူကိုယ်တိုင်မလာရောက်ဘူးဆိုရင်သူတို့ရဲ့ကျောင်းသားဗီဇာနဲ့နေခွင့်ဆုံးရှုံးမှာဖြစ်ကြောင်း American ဆိုးဝါမူဝါဒပြောင်းလဲလိုက်တာနဲ့ပတ်သက်ပြီးAmerican နာမည်ကြီးတက္ကသိုလ်ကြီးတွေဖြစ်တဲ့ Harvard နဲ့ MIT နည်းပညာတက္ကသိုလ်တို့ကဗဟိုအစုအဝါကိုဗိုလ်တဖူးနေမှာတရားစွဲလိုက်ပါတယ်။ဗီဇာအနေထားပြောင်းသွားတာနဲ့ပတ်သက်ပြီးလာမယ့်ဆောင်းရသည့်စာသင်ကာလမှာ online ကနေတက်မဲ့နိုင်ငံတကာကျောင်းသားတွေအတွက်လူဝင်မှုကြီးကြပ်ရေးနဲ့အောက်ခွန်ဌာန ICE နဲ့အမိမြေလုံခြုံရေးဌာန DHS တို့ကရည်ယူမှုတွေလှုပ်လာမှာကိုယာယီအကာအကွယ်ပေးဖို့နဲ့ကနဦးနဲ့အမြဲတမ်းကင်းလွတ်ခွင့်ပေးဖို့ပန်ကြားတဲ့အနေနဲ့တရားစွဲဆိုလိုက်တာဖြစ်ပါတယ်။လူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်ဌာနရဲ့ဒီလှုပ်ဆောင်မှုကြောင့်တိမ့်နေချီတဲ့နိုင်ငံတကာကျောင်းသားတွေ American နိုင်ငံရင်းပညာသင်ကြားနိုင်တဲ့အခွင့်အလမ်းဆုံးရှုံးမှုရှိတယ်လို့တင်ပြပြီးတရားစွဲဆိုထားတာဖြစ်ပါတယ်။ဒီတက္ကသိုလ်နှစ်ခုစလုံးဟာ Massachusetts ပြည်နယ် Cambridge မှာတည်ရှိပြီးသ တို့က Boston မြို့က Bogotia ရုံမှာဥတိုက်လျှောက်ထားခဲ့ကြတာဖြစ်ပါတယ်။ American နိုင်ငံမှာနိုင်ငံတကာကျောင်းသားတသန်းကျော်ရှိနေပြီးထပ်ဝက်တော့တရုတ်နဲ့အိန္ဒိယနိုင်ငံတွေကလာရောက်ကြသူတွေဖြစ်ပါတယ်။
ကန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 8.13 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ဂျမ်းမထွန်ပါ VOA American တန်ရဲ့ကြာသပတေးနေ့မနေ့ခင်သတင်းတွေကိုဆက်လက်ကြီးညာပေါ်ပါမယ်မြန်မာစစ်တပ်ဟာရခိုင်နဲ့ချင်းပြည်နယ်တွေမှာအရတားနဲ့လက်နက်ကင်မခွဲခြားပဲပုံကျဲတိုက်ခိုက်နေပြီးကလင်းငယ်တွေအပါအဝင်အရတားတွေကိုတပ်ဖြတ်နေတယ်လို့လူ့အခွင့်အရေးအဖွဲ့ Amnesty International ကဗုဒ္ဓဟူးနေ့ကပြောပါတယ်။မလာနဲ့ April လအတွင်းလူဒတာစင်ကျော်သေဆုံးခဲ့ရတဲ့ချင်းပြည်နယ်တွေကရွာအများပြားကိုပုံကျဲတိုက်ခိုက်ထားတာကိုဖော်ပြနေတဲ့အထောက်အထားသစ်တွေကို Amnesty International အဖွဲ့ကစုဆောင်းရယူနေတယ်လို့လည်းဆိုပါတယ်။သေဆုံးသူအများစုကဗုဒ္ဓဘာသာဝင်တွေဖြစ်တယ်လို့ခရီးရန်လူတဲစုတချို့လည်းပါဝင်ကြောင်းရိုဂျာရက်သားတွေကိုပြစ်မှတ်ထားတိုက်ခတ်တဲ့တရင်တွေကိုလည်းသတိပြုမိကြောင်းလည်းပြောပါရယ်လက်တလောမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ A အကြားတိုက်ပွဲတွေပြင်းထန်လာခြင်းအတွက်မှာအခုလိုဆက်ဆွဲချက်တွေထွက်ပေါ်လာရလဲဖြစ်ပါရယ်ဒါအပြင်ဇွန်လကတည်းကအင်တာနက်တွေဖြတ်တောက်ထားခံရတဲ့မြို့နယ်တွေမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့စစ်ရဆွေးမှုတွေကျူးလွန်မှုရှိမရှိကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့စုံစမ်းစစ်ဆေးပေးဖို့ကိုလည်း Amnesty International အဖွဲ့ကတိုက်တွန်းထားပါတယ်။နိုင်ငံကဒလိထုံတန်းဥပဒေအရအရသားနဲ့လက်နက်ကင်မခွဲခြားဘဲတိုက်ခိုက်လို့အရသားတွေတည်ဆုံတဲ့အခါမှာစစ်ရဆွေးမှုအဖြစ်ယူဆပါတယ်။လောလောဆယ်မှာတော့လွန်ခဲ့တဲ့3နှစ်ကမြန်မာစစ်တပ်ကနေပြည်တော်ရှင်းလင်းပွဲတွေလုပ်ခဲ့တာကြောင့်ရိုဟင်ဂျာတွေထွက်ပြေးခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာတရားရုံး ICJ ကမြန်မာအစိုးရပေါ်စုံစမ်းစစ်ဆေးမှုတွေပြုလုပ်နေစေဖြစ်ပါတယ်။မြန်မာအစိုးရကရိုဟင်ဂျာ3000ကိုလက်မခံသလိုအဲ့ဒီအဖြစ်အပျက်ဟာအာဆာလို့ခေါ်တဲ့ရိုဟင်ဂျာလက်နက်ကင်တပ်တွေရဲ့တိုက်ခိုက်မှုကိုပြန်လည်တုံ့ပြန်ဖို့လိုအပ်လို့ဖြစ်ပွားရတာလို့လည်းကောက်ွယ်ပြောဆိုထားပါတယ်ခင်ဗျာ။မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်ဖားကန့်ဒေသမှာပြီးခဲ့တဲ့ဇူလိုင်လ၂ရက်နေ့ကကျောက်စိမ့်လုပ်ွက်တစ်ခုမြေပြိုကျတာကြောင့်လူများပြားတည်ဆုံခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးဝမ်းနည်းမိကြောင်းမြောက်ကိုရီးယားနိုင်ငံရဲ့ဝန်ကြီးရီဆွန်ဂုံးကအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်စီကိုတဝင်လာတကြောင်ပေးပို့ခဲ့ပါတယ်။အင်္ဂါနေ့ကပေးပို့တဲ့အဲ့ဒီဝမ်းနည်းကြောင်းတဝင်လောမှာအခုဖြစ်ရပ်နဲ့ပတ်သက်ပြီးတည်ဆုံခဲ့ရသူတွေရဲ့မိသားစုတွေအတွက်စိတ်မကောင်းဖြစ်မိကြောင်းနဲ့ဒီဖြစ်ရပ်စိုးကိုမြန်မာပြည်သူတွေအများဆုံးကြော်လွှားမေ့ပျောက်ဖို့မျှော်လင့်ကြောင်းစတဲ့အချက်တွေပါဝင်တယ်လို့မြောက်ကိုရီးယားနိုင်ငံပိုင် KCN တင်းကပြောပါရယ်မြန်မာနဲ့မြောက်ကိုရီးယားနိုင်ငံတန်တမန်ဆက်ဆံရေးက1983ခုနှစ်ကရပ်ဆိုင်သွားခဲ့ပေမဲ့2009ခုနှစ်မှာတော့ပြန်လည်ဆက်တင်ခဲ့ပါရယ်တရုတ်နိုင်ငံဟာအိန္ဒိယနဲ့ဖြစ်ပွားခဲ့တဲ့နယ်စပ်ကိစ္စမှာမယုံနိုင်လောက်အောင်ရန်လိုတဲ့လှုပ်ရက်ကိုလှုပ်ဆောင်ခဲ့တယ်လို့အမေရိကန်နိုင်ငံသားဝန်ကြီး Mike Pompeo ကဆက်ဆွဲလိုက်ပါရယ
် The Chinese took incredibly aggressive action. The Indians have done their best to respond to that.
မယုံနိုင်ဘဲရန်လိုတဲ့လှုပ်ရက်ကိုလှုပ်ခဲ့ပါရယ်အိန္ဒိယဘက်ကတော့ဒါကိုအကောင်းဆုံးတုံ့ပြန်ခဲ့တာပါဒီဖြစ်ရပ်ကိုဒေသတွင်းနဲ့ကမ္ဘာကြီးပေါ်ပါတီအထွေထွေအတွင်းရေးမှူးချုပ်ရှီဂျင်ပင်းရဲ့ပြုမှုလုပ်ဆောင်ချက်တွေနဲ့ခြုံငုံပြီးထက်သွင်းစဉ်းစားကြည့်ပါတယ်ဒီဖြစ်ရပ်ကိုတခုတည်းအနေနဲ့မဟုတ်ပဲကြဲကြဲပြန့်ပြန့်ကြည့်ကြည့်ဖို့လိုအပ်ပါတယ်လို့ဝန်ကြီးပုံပီယိုကနိုင်ငံရေးဝန်ကြီးဌာနသတင်းစာရှင်းလင်းပွဲမှာပြောပါတယ်ပြည်ကရဲဇွန်လ19ရက်နေ့ညပိုင်းကအိန္ဒိယနဲ့တရုတ်နှစ်ဖက်တပ်ဖွဲ့တွေအချင်းတော်ကြားတိုက်ခိုက်မှုဖြစ်ပွားခဲ့တာမှာဒုတ်တွေတင်းပုတ်တွေအတုပ်ပြိုင်ရိုက်နေခဲ့ကြတဲ့အတွက်အိန္ဒိယစစ်သား20လောက်တေဆုံးခဲ့ရတာပါတချို့ကဂေါလ်ဝမ်မြစ်ထဲပြုတ်ကျပြီးအေခဲတေဆုံးခဲ့ရတာလည်းဖြစ်ပါတယ်တိုက်ခိုက်မှုအတွင်းတရုတ်ဘက်ကအသေးပြောက်ရှိမရှိအတိအကျမသိရပေမဲ့နှစ်ပေါင်း90အတွင်းနေဆက်ဒေသတိုက်ခိုက်မှုမှာအခုဖြစ်ရကအိန္ဒိယအတွက်အသေးပြောက်အများဆုံးဖြစ်ပါတယ်မြေပေါ်လို့တဲ့အိန္ဒိယသတင်းရင်းမြစ်တွေအရတိုက်ခိုက်မှုဖြစ်ပွားခဲ့တဲ့ဂေါလ်ဝမ်တောင်ကြားဒေသတစ်ဝိုက်မှာတနင်္လာနေ့ကတရုတ်တပ်စစ်ကမ်းတွေနဲ့အစအဦးတွေဖျက်သိမ်းသွားတယ်လို့ပြောပါရယ်။ဝန်ကြီးပုံပီယိုရဲ့မှတ်ချက်ဟာကိုရိုနာဗိုင်းရပ်စ်ကရောဂါကိုတရုတ်နိုင်ငံကင်ပြယ်ဆောင်ရွက်ပုံကိစ္စဟောင်ကောင်မြို့သားလူမျိုးရေးဥပဒေချမှတ်တဲ့ကိစ္စနဲ့တနင်္လာနေ့ပါကြကိုသွေးအငင်းပွားမှုကိစ္စတွေကြောင့်တနိုင်ငံအကြားတင်းမာမှုတွေမြင့်တက်နေတာကိုထင်ဟဖော်ပြလိုက်တာလည်းဖြစ်ပါရယ်ခင်ဗျာ။ပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့တော်မှာဟိန္ဒူဘုရားကျောင်းတစ်ကျောင်းတည်ဆောက်တာကိုထောက်ခံတဲ့အနေနဲ့ပါကစ္စတန်လူငယ်အုပ်စုတစုကဗုဒ္ဓဟူးနေ့ကဆန္ဒပြခဲ့ကြပါတယ်။အဲ့ဒီဘုရားကျောင်းဆောက်လုပ်ရေးကိုအစ္စလာမအုပ်စုတွေကကန့်ကွက်ထားတာကြောင့်ရပ်ဆိုင်းထားခဲ့ရတာပါ။ဘ ီးကြတဲ့တရင်ပတ်ကုံတုံးကတော့လူအစုတစုကဘာသာရေးလုံဆော်ချက်တွေအော်ဟစ်ပြီးခရစ်နာမာဒီယာလို့ခေါ်တဲ့အဲ့ဒီဆောက်လက်စာဟိန္ဒူဘုရားကျောင်းကိုဖျက်ဆီးခဲ့ကြပါတယ်။ဟိန္ဒူဘုရားကျောင်းတိဆောက်တာကိုထောက်ခံတဲ့ဆန္ဒပြပွဲကို Facebook ကိုအသုံးပြုပြီးလှုံ့ဆော်ခဲ့တာဖြစ်ပြီးလူ900ကျော်ကတုံ့ပြန်ခဲ့ကြတယ်လို့လူ90နီးပါးကထောက်ခံပွဲကိုတက်ရောက်ဖို့ကတိပေးခဲ့ကြတာပါ။ Islamabad မြို့မှာလူ3000လောက်ရှိတဲ့ဟိန္ဒူအသိုင်းအဝိုင်းကတာယင်းနိုင်ငံကိစ္စတွေစောင့်ရွက်ဖို့ဘုရားကျောင်းမရှိဘူးဆိုပြီးပြောဆိုနေခဲ့တာကြားပြီးလည်းဖြစ်ပါတယ်။ပြီးခဲ့တဲ့လကတော့ဝန်ကြီးချုပ်အီမရာခန်ကဟိန္ဒူဘုရားကျောင်းဆောက်လုပ်ဖို့အမေရိကန်ဒေါ်လာ6သိန်းကျော်ခွင့်ပြုပေးခဲ့ပါတယ်။ဒါပေမဲ့တိုက်ပြည်တွေကအစ္စလမ်ဘာသာရေးကောင်းဆောင်တွေနဲ့အုပ်စုတွေရဲ့ကန့်ကွက်မှုတွေကမြင့်တက်လာနေတာကြောင့်ဝန်ကြီးချုပ်အီမရာခန်ကဒီကိစ္စကိုလောလောဆယ်မှာပါကစ္စတန်အစ္စလာမစ်ဘာသာရေးကောင်စီကိုလွှဲပြောင်းပေးထားခဲ့ပါတယ်။အင်္ဂါနေ့တုန်းကတော့လူခွင့်ရေးအဖွဲ့အဖွဲ့ဖြစ်တဲ့ Amnesty International ကပါကစ္စတန်အစိုးရအနေနဲ့လူနည်းစုပေါ်ဂရီးပေးထားတာတွေကိုဖြည့်ဆည်းပေးဖို့တရင်ထုတ်ပြန်တောင်းဆိုထားပါတယ်ခင်ဗျာ။ဟိမဝန္တာဒေသနဲ့ပတ်သက်လို့မမှန်ကန်တာတွေလှုပ်ဆောင်တဲ့အမေရိကန်နိုင်ငံသားတွေကိုပြည်ဝင်ခွင့်ဗီဇာကတ်သတ်မယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဇော်လီဂျန်းကမနေ့ဗုဒ္ဓဟူးနေ့ကပြောလိုက်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပုံပီယိုကတရုတ်ရာရှိတွေကိုပြည်ဝင်ခွင့်ဗီဇာကတ်သတ်ပိတ်ပမှုတွေပြုလုပ်မယ်လို့အင်ကာနေကကြေညာလိုက်တဲ့အပေါ်လက်တုံ့ပြန်တဲ့အနေနဲ့တရုတ်နိုင်ငံကအခုလိုပြောလိုက်တာလည်းဖြစ်ပါတယ်။အမေရိကန်နိုင်ငံတွင်တရုတ်ရာရှိတွေနဲ့ခရီးသွားတွေကျိုက်တယ်လို့သွားရောက်ခွင့်ရတဲ့ချိန်မှာအမေရိကန်တန်တမန်တွေစာနယ်ဇင်းသမားတွေနဲ့ခီးသွားတွေတိဘက်ဒေသကိုသွားရောက်တာကိုတော့တရုတ်နိုင်ငံကဟန်တာနောက်ရှက်နေတယ်လို့ဝန်ကြီးပုံပီယိုကပြောဆိုထားတာပါတရုတ်နိုင်ငံကလူခွင့်ရေးချုပ်ပေါက်နေတာကြောင့်လည်းအာရှရဲ့အဓိကပြချောင်းကြီးတွေမြေဖြားခံရာဒီဒေသအတွင်းတဘာဝပတ်ဝန်းကျင်ပျက်စီးမှုတွေကိုတရုတ်နိုင်ငံကလည်လူရှုထားတာကြောင့်တိဘက်ပတ်ဝန်းကျင်ဒေသတွေဟာဒေသတွေတည်ငြိမ်ရေးမှာပိုပြီးအရေးပါလာနေတယ်လို့လည်းဝန်ကြီးပုံပီယိုကပြောပါတယ်ဘုရားဘာသာဝင်အများစုရှိရာတိဘက်ဒေသကိုတရုတ်နိုင်ငံက1950ခုနှစ်ကလေးကထိန်းချုပ်ထားခဲ့တာပါတသပရိနိမန္တပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ရပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
ရခိုင်ပြည်နယ်ပါဝင်တိုင်းသားဒေသတွေမှာတည်ရန်ဇာတာထုတ်လုပ်တဲ့လုပ်ငန်းတွေကြောင့်လက်နက်ကင်ပရိပခတွေကိုအပေးရရောက်နေတယ်လို့ပဝင်းကျင်ထိန်ထိန်ရေလှုပ်ရှားမှုအဖွဲ့တစ်ခုကနေဒီကနေ့အစီရင်ခံစာထုတ်ပြန်ရမှာပြောဆိုလိုက်တဲ့အကြောင်းတင်ပြပေးသွားချင်ပါတယ်။ကျွန်မမေခါပါ။ရခိုင်ပြည်နယ်မှာနိုင်ငံတကာကော်ပိုရေးရှင်းကြီးတွေရဲ့တယံဇာတထုတ်ယူနေတဲ့လုပ်ငန်းတွေကြောင့်ပြည်ပခါတွေကိုမိမောင်းထိုးပေးရာရောက်နေတယ်လို့နောက်ဆက်တွဲဒေတာကန်တွေဒုက္ခရောက်အောင်တွန်းပို့ရာရောက်နေတဲ့အကြောင်းရခိုင်ရင်းနှံစောင့်ကြည့်ရေးအဖွဲ့ကကိုမောင်ခိုင်ကပြောပါတယ
်။ဟောဆိုတာကပဲအကုန်လုံးထိန်းချုပ်ပြီးတော့လုပ်တယ်အဲ့ဒါကြောင့်မို့လို့နိုင်ငံမှာမညင်ပြမှုတွေများနေတယ်။တယံစာတော့ကိုပေါ့နော်ဖက်ဒရယ်စနစ်ကြကြပိုင်ဆိုင်မှုပြည်နေတွေကပဲပိုင်ဆိုင်ခွင့်တွေပြည်နေတွေကပဲစီမံခန့်ခွဲခွင့်တွေကိုဟိုကျွန်တော်တို့ရခိုင်ကတောင်းဆိုထားပါတယ်။ခိုင်မှာနိုင်ငံခြားရင်းနှီးမှုတွေတော်တော်များများဖြစ်နေတယ်။ခိုင်အတွက်ရခိုင်လူထုအတွက်အကျိုးမရှိစေဘဲနဲ့ရခိုင်ပြည်သူပြည်ကိုပို့ပြီးတော့ဆိုးဝါးစေတဲ့အခြေအနေမှာဖြစ်နေပါတယ်
။နိုင်ငံတကာကော်ပိုရေးရှင်းကြီးတွေပါဝင်လုတ်ကင်နေတဲ့လုပ်ငန်းတွေကရရှိလာတဲ့ဘန်ဒါငွေတွေဟာလေရခိုင်ပြည်နယ်အပါအဝင်တိုင်းရင်းသားဒေသတွေကတိုက်ပွဲတွေမှာစစ်တပ်အတွက်လက်နက်ဝယ်ဖို့ထောက်ပံ့ပေးနေတယ်လို့ဖြစ်နေတယ်လို့လည်းအစိုးရခန်းစားပြုစုသူတွေကပြောဆိုထားပါတယ်။တိုင်းရင်းသားဒေသကတယံဇာတတွေကနေရတဲ့အကျိုးအမြတ်တွေကိုမျှမျှတတခံစားခွင့်မရှိတာဟာလေအခြေခံပြဿနာတစ်ခုဖြစ်နေတယ်လို့ရခိုင်ရင်းနှံစောင့်ကြည့်ရေးအဖွဲ့ကကိုမောင်ခိုင်ကပြောပါတယ်။
ဒီစစ်ပွဲဆိုမလို့ခင်ကြတဲ့ကဒီပိုင်းလိုင်းတိဆောက်တဲ့ဟာတွေအဲဒီမတိကျမှာရင်းနှင်းတင်စိတ်ကန့်တိဆောက်တဲ့ဟာတွေအဲ့ဒီဟာတွေမှာဒေသခံတွေရဲ့ဒီပေါ်တော့အသံမဝင်ကြလုပ်ငန်းတွေရဲ့တခြားဒီလင်းမြေတင်းစင်းခံရမှုတွေအမျိုးမျိုးကိုသူတို့ကကြုံခဲ့ပြီပြီးရင်တကယ်လို့အဲ့ဒီရင်းနှင်းတင်သင်းပေါ်တယ်ဗါတယ်အဲ့ဒီတခုခုဖြစ်လာပြီဆိုလို့ရှိရင်ကြောက်ဖြူရဲ့ပင်ဝန်းကျင်မှာရှိတဲ့ဗါတယ်ဒီလမုံတော်ပေါ့ကျွန်တော်တို့အဲ့ဒါဗမာပြည်မှာဒုတိယအကြီးဆုံးလို့ရှိပါတယ်အဲ့လိုလမုံတော်တဲ့အတွက်တောင်ကျွန်တော်တို့ဒီစိုးရင်ရတဲ့အနေနဲ့ဒီတက္ကံတွေရဲ့သဖို့သားကိုအပြေရောရယူမှုတွေမရှိဘူးပေါ့နော်စိုးရနေပဲအဲလို့ရှင်တို့လုံနေတဲ့အပိုင်းတွေရှိတယ
်ရခိုင်ကံရိုတန်းကတဘာဝတန်ွေထုတ်လုပ်တဲ့လုပ်ငန်းကို2014ခုနှစ်ကနိုင်ငံသားကုမ္ပဏီ73ခုပါဝင်လုပ်ကင်ခဲ့ပြီးပြင်သစ်ဩစတြေးလျနိုင်ငံကကုမ္ပဏီတွေကလည်းလက်ရှိရေနံလုပ်ငန်းတွေမှာပါဝင်လုပ်ကင်နေတဲ့အကြောင်းအဲ့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်နောက်ထပ်ရှာဖွေတွေ့ရှိခဲ့တဲ့တဘာဝဓာတ်ငွေတိုက်တွေကရရှိလာတဲ့ဓာတ်ငွေတွေကိုအိန္ဒိယချင်းထိုင်းနဲ့တရုတ်တို့ကိုရောင်းချဖို့စီစဉ်ထားတာကြောင့်ဒေါ်လာဘီလီယံနဲ့ချီဝင်ငွေရဖို့ရှိနေပေမဲ့ဒေသခံတွေမှာတော့မျက်နှာဆုံးရှုံးမှုတွေကကြီးမားလွန်းတယ်လို့ကိုမောင်ခိုင်ကပြောပါတယ်။ရ မြမအစိုးရကတော့ဖွံ့ဖြိုးမှုနှိမ့်ချနေတဲ့ရခိုင်ပြည်နယ်ကိုစီးပွားရေးစီမံကိန်းတွေနဲ့တိုးတက်အောင်လုပ်ဖို့ရည်ရွယ်ထားတယ်လို့ပြောဆိုထားပြီးပြည်ပလုပ်ငန်းတွေအပါအဝင်ရင်းနှီးမြှုပ်နှံမှုတွေကိုလည်းဖိတ်ခေါ်ထားပါတယ်။ဒါပေမဲ့လည်းစီးပွားရေးလုပ်ငန်းတွေအရင်အမြစ်ထုတ်လုပ်မှုကနေရရှိလာတဲ့အကျိုးအမြတ်ကိုခိုးဝေရမှာမြတ်မြတ်တတရှိဖို့လိုတယ်လို့ရခိုင်ပြည်နယ်မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥဖေတန်းတို့လိုဒေသခံနိုင်ငံရေးသမားတွေကရှုမြင်ကြပါတယ်။
ဒီရင်းနှီးမြှုပ်နှံမှုရာရှာတိုင်းလာဒီတိုင်းမှာနည်းတယ်ဘတ်ဂျက်ခွဲမှုကလည်းနည်းတယ်ဒီမှာမှာနည်းတယ်ကျွန်တော်တို့ကအဲဒါကုဒေသကိုအုပ်ချုပ်ခွင့်စီမံခန့်ခွဲခွင့်ရှိတဲ့ဒီဖြတ်ရဲခွင့်လေးကိုတောင်းလာကြတာပေါ့ပြီးတော့ဒါလည်းတရားပါတယ်လက်ရှိဆက်တဲ့တရားစာတပ်တွေပုံမှာလည်းလက်ဝါးကြီးအုပ်ပြီးတော့ဟာလားအများကြီးယူပြီးတော့နည်းနည်းပဲပြေးတယ်ဒီလိုနိုင်ငံရေးမပြေလည်မှုတွေပေါ့တန်းလူခင်းရေးမရဘူးဆိုတဲ့ကိစ္စတွေကြောင့်ဒီနေ့တိုင်းရာတွေကတို့အတွက်ချက်ပေါက်ဟာလက်နဲ့ကန်တော်လှန်ရှင်းလို့ဖြစ်တယ်ဆိုတဲ့အယူဆကိုပြောင်းသွားပြီးတော့ဒီပြင်းစီနှစ်ပေါင်း80ပြင်ဆိုင်နေရတယ်ဖြစ်ဆက်ပြီးတော့ဗမာကောင်းဆောင်ပြီးနိုင်ငံရေးကောင်းဆောင်ပြီးဒီစိတ်ဓာတ်မျိုးတွေနဲ့တော့ဆက်သွားနေနေစဉ်တော့ဒီပြင်းစီအရဘယ်တော့မှရစဲမှာမဟုတ်ဘူ
းရခိုင်ပြည်နယ်မှာတက်မတော်နဲ့ရခိုင်ပြည်နယ်မှာတက်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့အကြား2019ခုနှစ်ကစခဲ့တဲ့တိုက်ပွဲတွေကြောင့်အရက်သား260လောက်တိတ်ဆုံးခဲ့ရပြီး560လောက်ထိခိုက်ဒဏ်ရာရရှိခဲ့တဲ့အကြောင်းရခိုင်ရေနံစောင့်ကြည့်ရေးအဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။လက်နက်ကင်ပရိပခါတွေအတွင်းကြေးရွာဆက်ရွာထပ်မင်းနဲ့မိရှုဖျက်ဆီးခံခဲ့ရပြီးကြေးရွာပေါင်း200ကျော်ဟာစစ်ဘေးဒဏ်သင့်ခဲ့တာကြောင့်ရခိုင်နဲ့ချင်းရွာသားပေါင်း2,000ခွဲကျော်အိုးအိမ်ဆွန့်ခွာထွက်ပြေးနေရတယ်လို့အဲ့ဒီအစီရင်ခံစာထဲမှာဖော်ပြထားပါတယ်။ကျမမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်ရှင်
။ကမ္ဘာသတင်းမီဒီယာမှာတရုတ်ရဲ့အမြင့်အဘော်တွေလွှမ်းမိုးအောင်လုပ်နေတဲ့ဆိုတဲ့သတင်းကိုဆက်ပြီးတင်ပြပါမယ်ကျမဆွေမြမမ။တရုတ်အစိုးရဟာသူတို့မူဝါဒသဘောထားတွေကိုတခြားနိုင်ငံတွေကိုပါရောက်ရှိအောင်စ조사မှုတွေအချိန်မြင့်လာတယ်လို့နိုင်ငံတကာသတင်းတောက်သမဂ္ဂများအဖွဲ့ချုပ် IFG ကအစီရင်ခံစာထုတ်ပြန်ပါတယ်။ကမ္ဘာဒေသစုံမှာရှိတဲ့သတင်းသမဂ္ဂ58ခုရဲ့စစ်တမ်းတွေကိုစူးစီးထုတ်ပြန်တဲ့အစီရင်ခံစာထဲမှာတရုတ်အစိုးရအပေါ်အကောင်းမြင်တဲ့သတင်းတွေတရုတ်နိုင်ငံပုံရိပ်အပေါ်အကောင်းမြင်စေမဲ့သတင်းတွေအစီအစဉ်တွေကိုတခြားနိုင်ငံတွေရဲ့သတင်းမီဒီယာတွေထဲမှာဖော်ပြအောင်တရုတ်ကစ조사နေတယ်လို့ပြောထားပါတယ်။တရုတ်အစိုးရအစီအစဉ်နဲ့ဖိတ်ခေါ်တဲ့တရုတ်နိုင်ငံခရီးစဉ်တွေတရုတ်အစီအစဉ်တွေကိုထပ်ဆင့်ပြသဖို့သဘောတူညီချက်တွေတရုတ်နဲ့နှစ်နိုင်ငံအပြန်အလှန်သဘောတူညီမှုတွေရရှိအောင်လုပ်ပြီးတော့တရုတ်ရဲ့မူဝါဒတွေကမ္ဘာသတင်းမီဒီယာတွေထဲထိုးဖောက်နိုင်ဖို့လုပ်နေတယ်လို့ IFG ကထောက်ပြထားပါတယ်။အဲ့လိုလုပ်တဲ့နေရာမှာဖွံ့ဖြိုးဆဲနိုင်ငံတွေကသတင်းတောက်တွေကနေတဆင့်သူတို့သဘောထားတွေပို့ပြီးတော့ပြန့်နှံ့အောင်လုပ်နေတယ်လို့ပြောပါရယ်တရုတ်အစိုးရဟာလွန်ခဲ့တဲ့9နှစ်ကျော်လောက်ထဲကစပြီးမြန်မာနိုင်ငံကသတင်းတောက်တွေနိုင်ငံရေးစီးပွားရေးမှာအရေးပါသူတွေကိုတရုတ်နိုင်ငံကိုလေ့လာရေးခီးစဉ်တွေဖိတ်ခေါ်ခဲ့ပါရယ်သတင်းလောကမှာဥဆောင်နေသူတွေအပါအဝင်သတင်းသမားယာကနန်းအထိတရုတ်နိုင်ငံကိုသွားခဲ့ဘူးပါရယ်အဲ့ထဲကတယောက်ဖြစ်တဲ့ The Voice Channel ရဲ့အမှုဆောင်အရာရှိချုပ်ကိုစီရဲသူကသူအပါအဝင်သတင်းတောက်တွေကိုတရုတ်ကဒီကုတ္တကခီးစဉ်တွေဖိတ်ခေါ်ပြတာနဲ့ပတ်သက်လို့အခုလိုသုံးသပ်ပါတယ်
။ကျွန်တော်စိတ်ထဲထင်တာတော့ဆို2017-17တုန်းကမြစ်ဆုံကိစ္စဖြစ်တယ်ဗောလေမြစ်ဆုံကိုဒီဘက်ကဆိုးရရက်လိုက်တဲ့အခါဖြစ်သွားတယ်။ဖြစ်သွားတဲ့ချိန်ကျတော့ဒီရဲ့ပြီးတဲ့အခါကျတော့ဟိုတရုတ်ကိုဆန့်ကျင်ရေးဟာတွေကလည်းများလာတာဗောလေပြည်သူလူထုတွေကြားထဲမှာဒီမြစ်ဆုံတို့ဘာလို့လဲချိတ်ဆက်ပြီးတော့များလာတယ်။များလာတဲ့အခါကျတော့သူကဒါကိုပြန်ပြီးတော့ဟိုတုံ့ပြန်တဲ့အနေနဲ့ဗောလေဒါကိုကျွန်တော်တို့ဟို term offensive လို့ခေါ်မယ်နဲ့တူတယ်ဒါဟိုပြန်ပြီးတော့ဟိုမြန်မာပြည်သူတွေနဲ့ချစ်ချင်ရင်းနှီးမှုရအောင်လို့အတွက်အရေးကြီးတဲ့ပုံကိုတွေကိုဖိတ်လာတာတွေတွေ့လာရတယ်အရေးကြီးတဲ့အဖွဲ့အစည်းရပုံကိုတွေပေါ့ဥပမာတင်းစားဆရာတွေရှိမယ်နောက်ပြီးတဲ့အခါကျတော့နိုင်ငံရေးပါတီအသီးသီးရပုံကိုတွေရှိမယ်အဲပြီးရင်ရပ်ဖက်လူအဖွဲ့အစည်းတို့ဟာမျိုးတွေကခေါင်းဆောင်တွေပေါ့ဒီအဲ့ဒါမျိုးပုံကိုတွေအဲ့လိုမျိုးလူတွေကိုတော်တော်လေးဖိတ်လာတာတွေ့ရတာပေါ့အဲ2017-18နောက်ပိုင်းမှာပေါ့လေ13-14-15-16တောက်လျှောက်အဲလွှတ်တော်ကိုယ်စားလှယ်တွေပါလေလည်းဖိတ်တယ်အာဏာရပါတီကရောဒီအတိုက်ခံပါတီကရောကျွန်တော်တို့ဖိတ်ကြတာတွေတွေ့ရတယ်ပေါ့
ကိုစရဲ့သူဟာအမေရိကအစိုးရဖိတ်ခေါ်မှုနဲ့ပြည်내အစိုးရဒေသန္တရအစိုးရတွေရဲ့စီမံခန့်ခွဲအုပ်ချုပ်မှုတွေအကြောင်းကိုအမေရိကန်ပြည်ထောင်စုမှ2010ခုနှစ်တုန်းကလာရောက်လေ့လာခဲ့ပူပါတယ
်အဲ့လိုမျိုးကြီးတော့ဟိုဘယ်လိုပြောရမလဲဟိုအဲ့ဟိုပေါ့လေအယူဝါဒတွေတင်ပို့ခြင်းတဲ့ဟာမျိုးတော့မရှိဘူးဒါပေမဲ့ program ထဲမှာတော့သူကရေးထားတာကိုယ်တိုင်နဲ့ကအမေရိကန်နိုင်ငံကိုဟိုပုံမနားလည်လာစေဖို့ပေါ့လေအမေရိကန်နိုင်ငံအကြောင်းနားလည်လာစေဖို့ဆိုတဲ့ဟာမျိုးတော့ကျွန်တော်လည်းတွေ့ရတယ်ပေါ့တရုတ်ကတော့ကျွန်တော်တို့နဲ့အိမ်နီးချင်းလည်းဖြစ်တယ်ပြီးတော့တရုတ်ကဟိုဖိတ်တဲ့ဟာကိုယ်တိုင်နဲ့ကိုယ်တိုင်နဲ့ကဒီမြန်မာပြည်ထဲမှာဟိုနာလို့သူတို့နားလည်မှုတွေလွဲနေတယ်ပြီးတဲ့ခါကျတော့တရုတ်စံချီတွေများလာတဲ့အတွက်ကြောင့်မလို့ပြန်ပြီးတော့ဒါကိုခြေကျင်တဲ့အတွက်ကြောင့်ဖိတ်တာလို့ဒါကျွန်တော်ယူဆတာပေါ့နော်ဒါကျွန်တော်အပြင်တခြားလူတွေကလည်းအဲ့လိုပဲယူဆတာမျိုးပေါ့
တရုတ်အစိုးရဟာမြန်မာနိုင်ငံကသတင်းတောက်တွေကိုဖိတ်ခေါ်တာမျိုးအပြင်သတင်းလုပ်ငန်းတွေကိုပံ့ပိုးကူညီဖို့စူးစမ်းတာမျိုးတွေလုပ်ပြီးတော့သူတို့ရဲ့သဘောထားအမြင်တွေကိုမြန်မာနိုင်ငံထဲမှာဖြန့်နှိုင်ဖို့စူးစမ်းလာတာတွေ့ရတယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီတွဲဖက်အတွင်းရေးမှူးကိုမြင့်ကျော်ကပြောပါတယ်။တခြားအွန်လိုင်းသတင်းမီဒီယာတွေလည်းရှိကြတဲ့အတွက်ကြာရင်စိုးရိမ်စရာဖြစ်တယ်လို့ကိုမြင့်ကျော်ကပြောပါတယ်။မြန်မာနိုင်ငံကထိတ်တန့်သတင်းမီဒီယာလုပ်ငန်းတစ်ခုဖြစ်တဲ့ 7 days သတင်းမီဒီယာကိုတရုတ်နိုင်ငံခီးစဉ်အတွင်းချင်းကတ်တာအပါအဝင်ဖက်ပေါင်းစုံကနေချင်းကတ်ခဲ့မှုတယ်လို့သတင်း editor ချုပ်ကိုအာမန်ကအခုလိုပြောပါတယ်
။ဟိုလာတဲ့ပုံစံတွေကတော့သူက2မျိုး3မျိုးလာတာ။သူတခါလေးကျရင်တော့ဟိုမြန်မာတရုတ်ပိုင်လိုင်းကုမ္ပဏီကတဆင့်အဲ့လိုမျိုးတွေလည်းတခါလေးလာပြန်ရော့။အဲ့တခါလေးကျတော့လေတန်ယုံကနေပြီးတော့ဒါတိုင်းဝင်ပြန်တယ်။သူတို့ချင်းကတ်တဲ့နည်းကတော့3 4မျိုးလောက်ရှိတယ်။ညီမျိုးစုံနဲ့သူတို့ချင်းကတ်ပြီးတော့ကိုကြောင်ညာတဲ့ဝယ်ဖြစ်ဖြစ်တစ်ခါလေးလှုပ်တယ်ပေါ့နော်အားအသင်းစရာအကောင်းဆုံးအဲ့လိုမျိုးကျွန်တော်တို့ရဲ့ share ပိုင်ဆိုင်မှုတွေနောက်ဟိုအောင်မေးပြီးတော့သူတို့အလိုရှင်းနေမြုပ်နေကျင်တယ်စိတ်ဝင်စားမလားဆိုတာမျိုးကတော့နှစ်ချိန်လောက်တွေ့ဘူးတာပေါ့အ
ဲ့လိုမျိုးတွေလှုပ်တာကဘလို့ရည်ရွယ်ချက်ကြောင့်လှုပ်တယ်လို့ကိုအာမတ်အနေနဲ့သုံးသပ်ပါလဲရှက
်အာအဓိကတော့ကျွန်တော်တို့မြင်တာတော့ဟိုသူတို့မှာငွေချင်းညာတောင်းတင်းနေနောက်ဟိုလည်းဖြစ်တယ်ပေါ့နော်ဒီဝါရဖြန့်ရှိမှာသူတို့အဓိကသူတို့ဝါထားဖြန့်ရှိရေးမှာပေါ့နော်မြန်မာပြည်မှာသူတို့ကြီးတဲ့အခါမှာဒီပင်မမီဒီယာတွေကိုသူတို့လွှမ်းမိုးနိုင်မှုတွေသူတို့ရဲ့အားပေါ်တွေထည့်နိုင်တဲ့အနေအထားကျွန်တော်ထင်တယ်သိမရှိဘူးလို့ယူဆတယ်ထင်တယ်အဲ့တော့သူတို့ဒီပင်မမီဒီယာတွေရှိကိုသူတို့ဂင်ပြီးတော့သူတို့ရဲ့ဝါထားဖြန့်ရှိရေးရနေရပို့ပြီးတော့ထိရောက်ဖြန့်ကျင်လို့အဲ့လိုမျိုးလှုပ်ရှင်တယ်လို့ထင်ပါတယ်ဗျာ
မြန်မာနိုင်ငံတွေကပင်မသတင်းမီဒီယာလုပ်ငန်းကြီးတွေနဲ့သတင်းသမားအများစုကတော့သတင်းချုပ်ဝန်စီကန်းတွေနဲ့ညီအောင်လှုပ်နေကြသလိုဖမ်းမလိုက်အောင်စ조사နေကြတယ်လို့ကိုစေရသူကလည်းပြောပါတယ်ဒါပေမဲ့လူမှုကွန်ရက်တွေပေါ်မှာလွယ်လွယ်စာမျက်နှာဖွင့်နိုင်နေချိန်မှာတခြားနိုင်ငံတွေရဲ့ဝါဒဖြန့်မှုတွေရှိလာနိုင်တာကိုတော့သတိထားသင့်တယ်လို့ဆိုပါတယ
်အခုက page လေးတစ်ခုထောင်လိုက်ဖို့ဆိုတော့ကျွန်တော်တို့မခက်ဘူးပေါ့လေမခက်ဘူးပြီးတဲ့အခါကျတော့ဟို hate speech တို့ဘာလို့လုံးမနေဘူးဆိုရင်ဒါက Facebook တို့ဘာလို့ကလည်းဒါဖျက်ပစ်ဖို့ကခက်တယ်ပေါ့နော်ဆိုတဲ့အခါကျတော့အဲ့လိုမျိုးလုံနေတဲ့ဟာတွေကတော့များလာနိုင်တယ်ဗျခုနကလို့ page တစ်ခုထောင်ပြီးတဲ့အခါကျတော့ဟိုနိုင်ငံတစ်ခုရဲ့ဟိုအယူအဆတွေကိုများများရေးတာတို့ပေါ့အဲ့ဒါတွေကတော့ကျွန်တော်တို့များလာနိုင်တယ်ပေါ့နော်ဆိုတော့အဲ့ဒါကတော့သတိထားစရာဖြစ်တယ်ပေါ့
တရုတ်နိုင်ငံယူနန်နဲ့အစိုးရရဲ့ဝါဒဖြန့်ဌာနကထုတ်ဝေနေတဲ့ပောက်ဖော်သတင်းစာအပြင်ပောက်ဖော်ဆိုတဲ့နာမည်ပါတဲ့အွန်လိုင်းသတင်းစာမျက်နှာတွေဆွေမျိုးပောက်ဖော် editor အတန်ဆိုတဲ့ဆောင်းပါးမျိုးတွေကိုလည်းမြန်မာနိုင်ငံထဲမှာအခုတွေ့မြင်နေရပါတယ်ရှင်ကျွန်မဆွေမြမမ
အမေရိကန်ပြည်ထောင်စုရဲ့ diversity visa DV အစီအစဉ်ရကန်ဆမ်းမဲ့ပေါက်တဲ့သူတွေဟာအမေရိကန်မှာတရားဝင်ရွှေပြောင်းအခြေချနေထိုင်ခွင့်ရကြတာပါကိုရိုနာကပ်ရောဂါကာလအတွင်းဒီအစီအစဉ်ကိုသမ္မတထရန့်အစိုးရကရက်ဆိုင်ထားပြီးမနစ်ကကန်ဆမ်းမဲ့ပေါက်ပြီးရောက်လာကြတဲ့သူတွေလည်းကပ်ရောဂါကြားမှာအခက်အခဲတွေရင်ဆိုင်နေရတဲ့အကြောင်းဗီနာမက်တီဘီသတင်းပေးပို့ထားတာကိုကျွန်တော်ငိမ့်ချန်ကတင်ပြမှာပါ DV ကန်ဆမ်းမဲ့ပေါက်ပြီးအဲရစ်အလမ်ရှားနဲ့သူဇနီးဆာရီတို့ဟာကလေးနှစ်ယောက်နဲ့အတူအမေရိကန်ကို2019နှစ်ကုန်ပိုင်းမှာပြောင်းရွှေ့လာခဲ့တာပါ။အဲရစ်အလန်ရှားဟာအင်ဒိုနီးရှားနိုင်ငံဂျာကာတာမြို့တော်မှာ IT လုပ်ငန်းနဲ့ရှင်းနှစ်ကြာအလုပ်လုပ်ခဲ့သူဖြစ်ပေမဲ့လည်းအမေရိကန်မှာတော့အချိန်ပြည့်အလုပ်တစ်ခုကိုရှာလို့မတွေ့သေးပါဘူး။ LH အလန်ရှားက IT နဲ့ပတ်သက်တဲ့အလုပ်တွေအယောင်းစရေးအလုပ်တွေအကုန်လုံးကျွန်တော်ရှောက်ခဲ့ပေမဲ့မရှိမဖြစ်လိုအပ်တဲ့အလုပ်တွေဖြစ်တဲ့စေးဆိုင်တွေ၊ကုန်းစုံဆိုင်တွေ၊အိမ်ဆောက်ပစ္စည်းအယောင်းဆိုင်တွေစီကပဲအကြောင်းပြန်စာရခဲ့ပါတယ် ID နဲ့ပတ်သက်တဲ့အလုပ်တွေရှာဖို့တောင်ခဏရပ်ထားရမလို့ဖြစ်နေပါတယ်လို့ပြောသွားတာပါအခုတော့သူဟာအချိန်ပြည့်အလုပ်မရခင်စက်ကြားမှာရက်တီဖို့အတွက် Home Depot အိမ်ဆောက်ပစ္စည်းအယောင်းဆိုင်မှာငွေကင်အဖြစ်လုပ်ကင်နေပါတယ်ကိုရိုနာကပ်ရောဂါကာလအတွင်းဒီလုပ်ငန်းဟာမရှိမဖြစ်သတ်မှတ်ခံထားရတဲ့အတွက်ဆက်လက်ဖွင့်လှစ်နေတာပ
ါ
ဘနီးယား NXIA ဟာလည်းအင်ဒိုနီးရှားနိုင်ငံက DV ကန်ဆမ်းမဲ့ပေါက်ပြီးအမေရိကန်ကိုရွှေပြောင်းအခြေချလာသူဖြစ်ပါတယ်။ဆူမာထရာကျွန်းပန်တန်းမြို့ကနေနယူးယောက်မြို့ကို2019နှစ်ကုန်ပိုင်းလောက်ကနောက်ဆုံးနှစ်သွားဆေးတက္ကသိုလ်ကျောင်းသူဘဝနဲ့တယောက်ထဲပြောင်းလာခဲ့တာပါ။တက္ကသိုလ်ကဘွဲတစ်ခုလည်းမရသေးအလုပ်အတွေ့အကြုံလည်းမရှိသေးတဲ့အနာစီယာအတွက်အချိန်ပြည့်အလုပ်တစ်ခုရဖို့ခက်ခဲခဲ့ပါတယ်။အဲဒါကြောင့်ပြီးခဲ့တဲ့လအနည်းငယ်လောက်ကဂျပန်စားတောက်ဆိုင်တစ်ခုမှာအချိန်ပိုင်းစပွဲထိုးအဖြစ်လုပ်ကင်ခဲ့ပြီးဒီဆိုင်ကလည်းကိုရိုနာကပ်ရောဂါကြောင့်ပိတ်ထားလိုက်ရပါတယ်အခုလောလောဆယ်မှာတော့ကိုရိုနာကပ်ရောဂါအဖြစ်များနေတဲ့ကမ္ဘာဈေးအကြီးဆုံးမြို့ကြီးတစ်ခုမှာအနာစီယာတယောက်အလုပ်လက်မဲ့ဖြစ်နေပါတယ
်ဘူကန်ချူမဆောအယ်ကိုရိုနာညာအကြ
ကျွန်မမိဘတွေကကျွန်မအတွက်စိုးရိမ်ပါတယ်ကိုရိုနာဗိုင်းရပ်စ်အတွက်တင်မကငွေကြေးအတွက်လည်းစိတ်ပူပါတယ်အလုပ်မရှိတဲ့အတွက်ကျွန်မဘလို့ရက်တီတယ်လဲဆိုတာကိုပါကျွန်မကသူတို့ကိုပြောထားပါတယ် စိတ်မပူပါနဲ့ကျမကဒီမှာတရားဝင်ပါဒါကြောင့်အစိုးရထောက်ပံ့ခြင်းရပါတယ်လို့ပြောသွားတာပါသူပြောတဲ့ထောက်ပံ့ခြင်းဆိုတာကအမေရိကန်ဒေါ်လာ1200ကိုပြောတာဖြစ်ပြီးသူအလုံးလက်မဲ့ဖြစ်နေတဲ့အတွက်လဲကတ်ယောဂါကာလအတွင်းအလုံးလက်မဲ့ထောက်ပံ့ခြင်းအစီအစဉ် PUA အရအပတ်စဉ်ဒေါ်လာ600လဲရရှိပါတယ်အဲ့ဒီငွေကိုအခန်းငှားကရေဘိုးမီဘိုးစားဖို့တောက်ဖို့အပြင်အလုံးရှာဖို့အတွက်ပါသုံးရပါတယ်အခုလိုမသေးချာမှုတွေပြည့်နေတဲ့အချိန်မှာအလမ်ရှားတို့မိသားစုကတော့အမေရိကန်ကဘဝအသစ်အတွက်အကောင်းမြင်မျှော်လင့်ထားပါတယ်။ဇနီးဖြစ်သူရှယ်ရီအလမ်ရှားကကျမတို့ကဒီကိုကလေးတွေအတွက်ကျမတို့ကလေးတွေရဲ့ပညာရေးအတွက်လာတာလေ။ကျမတို့ဆုံးဖြတ်ပြီးပါပြီ။ဘာပဲဖြစ်ဖြစ်ကျမတို့ကြော်ဖြတ်ရမယ်။နောက်ပြီးအခြေအနေတွေပြန်ကောင်းလာမယ်လို့လည်းမျှော်လင့်ပါတယ်လို့ပြောသွားတာပါ။သူတို့မိသားစုတွေဟာအမေရိကန်ကိုနှစ်စဉ်ပြောင်းရွှေ့လာကြတဲ့TV ကန်ဆမ်းမဲ့ပေါက်သူ 9,500 နဲ့ကဖြစ်ပါတယ်။အဲ့ဒီတဲကအများစုကတော့အခုချိန်မှာရှင်သန်ရက်တီဖို့အတွက်ရုန်းကန်နေရပါတယ်ခင်ဗျာ
။အခုဆက်လက်ပြီးနိုင်ငံတကာမီဒီယာထဲမှာမြန်မာနိုင်ငံအကြောင်းရေးသားချက်တချို့ကိုမူရင်းအဖို့မပြတ်ထုတ်ပြပြလိုပါတယ်။ Could Facebook help to establish the Burmese government's intent to commit genocide against the Rohingya Muslims? Rohingya Muslims have been genocide ကျူးလွန်ရေးမြန်မာနိုင်ငံရဲ့ရည်ရွယ်ချက်ကိုအတည်ပြုနိုင်အောင် Facebook ကပံပိုးနိုင်မလားဆိုတဲ့ကောင်းစဉ်နဲ့ Evelina Oshap ကြီးရဲ့ဆောင်းပါးကို Forbes.com မှာဖတ်ရပါတယ်။ Rohingya Muslim တွေအပေါ်ကျူးလွန်ခဲ့တဲ့ရစက်ကြမ်းကြုတ်မှုတွေမှာမြန်မာအစိုးရပါဝင်ပတ်သက်ခဲ့တဲ့ဆိုတဲ့ Gambia နိုင်ငံရဲ့ ICJ တရားရုံးမှာရှောက်ထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မီဒီယာတွေမှာဒီအချက်အလက်တွေဖော်ပြခဲ့တာကိုထုတ်နှုတ်ပြီးပြည်မှုထင်ရှားအောင်စစ်ဆေးထူနိုင်မလားဆိုတဲ့အကြောင်းရေးသားထားတာဖြစ်ပါတယ်။ဒီလိုဆက်စည်ထူနိုင်ဖို့အတွက်ဂမ်ဘီယာနိုင်ငံဟာပြီးခဲ့တဲ့ဇွန်လ10ရက်နေ့တုန်းကအမေရိကန်ပြည်ထောင်စုကိုလံဘီယာခရိုင်တရားရုံးမှာရှောက်ထားခဲ့ပါတဲ့မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်အမုန်းစကားတွေအကြမ်းဖက်ဖို့လှုံ့ဆော်တာတွေဖြန့်ချီတဲ့နေရာမှာ Facebook ဟာအဓိကကြပြီးမြန်မာပြည်ကမလိုမုန်းထားသူတချို့ဟာသူတို့ရဲ့လုပ်ရအတွက် Facebook ကိုတွင်တွင်ကြဲကြဲအသုံးချခဲ့ကြတယ်လို့လွတ်လပ်သောစုံစမ်းစစ်ဆေးမှုအစီရင်ခံစာကဖော်ပြပါတဲ့အဲ့ဒီစုံစမ်းစစ်ဆေးမှုကို Facebook ကပဲတာဝန်ပေးခဲ့တာဖြစ်တယ်လို့လည်းဆိုပါရယ်။ဒါအပြင်ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကလည်းရိုဟင်ဂျာတွေကိုမုန်တီဆန့်ကျင်သူတို့ဟာဒီလူတွေဟာကြမ်းတမ်းသောမယိုသားသောဗမာကိုဆန့်ကျင်သောဗုဒ္ဓဘာသာကိုဆန့်ကျင်သောမတရားဝင်ရောက်သူတွေဒါမှမဟုတ်အကြမ်းဖက်သမားတွေဆိုပြီးလူမှုကွန်ရက်ဒီမှာရေးသားခဲ့တယ်လို့ဖော်ပြထားပါရယ်တဲ့။ဒီနေ့မှာပဲ Facebook ကိုအသုံးပြုပြီးမြန်မာစစ်တပ်ကလည်းခွဲခြားနှိမ်ချမှုတွေကနေအကြောက်တရားမယုံမကြည်မှုအမုန်းစကားတွေကိုဖြန့်ချိခဲ့တယ်လို့ဆိုထားပြန်ပါတယ်။ဒါကြောင့်အခုခါမှာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တခြားစစ်ဗိုလ်ချုပ်ဆယ်ကူအပါအဝင်အဖွဲ့အစည်းတချို့ကိုလည်း Facebook သုံးစွဲခွင့်ပိတ်ပင်ထားပြီးသူတို့တွေ Facebook မှာဖော်ပြခဲ့တဲ့အချက်အလက်တွေကိုလည်းဖျက်ချလိုက်ပြီးလို့ဆိုပါတယ်။သို့တော်လည်းအဲ့ဒီ Facebook မှာသူတို့ရေးခဲ့တဲ့အချက်အလက်တွေကို Facebook ကထိန်းသိမ်းထားတဲ့အတွက်ဒါတွေကိုနိုင်ငံတကာနဲ့နိုင်ငံတွင်းတရားစီရင်ရေးကိစ္စတွေမှာဆက်စည်ထူနိုင်မလားခိုင်မာတဲ့အထောက်အထားပြည့်အဆုံးပြုခွင့်ပေးသင့်တယ်လို့ဂမ်ဘီယာနိုင်ငံကဒါကိုစောရကတက်လျှောက်ထားနေတာဖြစ်ပါတယ်လို့လည်းရေးထားပါတယ်ဆိုတော့မြန်မာနိုင်ငံအပေါ်ဂမ်ဘီယာလျှောက်ထားဆွဲဆိုတဲ့အမှုနဲ့ပတ်သက်ပြီးဆက်စည်အထောက်အထားတွေလက်ဝယ်ထားရှိတဲ့ကမ္ဘာအင်အားကြီးမီဒီယာတစ်ခုဖြစ်သော Facebook ဟာအမှန်တရားအတွက်ရှေ့တူကူညီလှုံ့ဆော်နိုင်မလားမလှုံ့ဆော်နိုင်ဘူးလားဆိုတာကဘာအဆုံးကြည့်နေလိမ့်မယ်လို့ရေးသားထားတာဖြစ်ပါရခင်ဗျာကျွန်တော်ကြော်စံတာပ
ါ VOA American အတိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
နာစင်ရမှာတော့မြမရေးသုံးသချက်အစီအစဉ်ဖြစ်ပါတယ်တရုတ်အစိုးရဟာမြန်မာနိုင်ငံအေးအေးရခိုင်တပ်ဖွဲ့ကိုလက်နက်အင်အားငွေအင်အားအလုံးအရင်းနဲ့ထောက်ပံ့ပြီး သူတို့မဟာဗျူဟာအောင်မြင်ရေးအတွက်စီတိုလှုပ်ဆောင်နေတယ်လို့ Times of India သတင်းစာကြီးကရေးသားလိုက်ပါတယ်။ဒီနေရာမှာတရုတ်အစိုးရရဲ့မြန်မာနိုင်ငံဆိုင်ရာမဟာဗျူဟာကဘာလဲ။တိုင်းဒေသလက်နက်ကင်တွေအရေးနဲ့တရုတ်မဟာဗျူဟာဘယ်လိုဆက်ဆက်နေတယ်လဲဆိုတာတွေကိုဖီဘောမြို့နယ်လွတ်တော်ကုစလေဟောင်းဦးရဲထွန်းနဲ့ကျွန်တော်ကြောစံသာဆွေးနွေးသုံးသပ်ထားတာဖြစ်ပါတယ်။ပြေတွန်းခင်ဗျာတလောရုံက Times of India သတင်းစာထဲမှာရေးထားတဲ့ Somewhat Book ရဆိုရင်မြန်မာနိုင်ငံကအေးအေးခိုင်းတဲ့ပုံတွေကိုတရုတ်ဘက်ကအလုံးအရင်ငွေကြေးရောလက်နက်ရောပံ့ပိုးနေရဲဆိုပြီးတော့ရေးထားတာကိုဖတ်ရတယ်။ပြေတွန်းလည်းဖတ်လိုက်မှထင်ပါတယ်။ Times of India သတင်းစာဟာအိန္ဒိယနိုင်ငံမှာဆောင်းရီးတတိယအများဆုံးဝါရင်သတင်းစာကြီးတစ်စောင်နဲ့ဖြစ်ပါတယ်။ဒီစတင်းနဲ့ပတ်သက်ပြီးတော့ဘလောက် credibility ရှိတယ်လားကိုအချင်းချင်းပြောပါခင်ဗျာအချက်လက်ကိုမပြောခင
်ကျွန်တော်တို့လည်းအဲ့ဒီ Times of India မှာရေးထားသလောက်ပဲသိရတာပေါ့လေသို့တော့လက်တွေ့မြေပြင်မှာဒီ AA ရနေပြီးတော့အဲ့ဒီနောက်ပိုင်းပေါ့နော်သူတို့လက်နဲ့စင်ပိုးလိုက်တယ်ဆိုတော့နောက်ပိုင်းတိုက်ပွဲပေါ်ခဲ့တဲ့တိုက်ပွဲတွေအခြေအနေကြည့်ရတာကဒီသတင်းကမှန်ကန်ပုံရတယ်။နော်ဆိုတာထောက်လန်ရေးသတင်းချက်လက်တွေတချို့စိတ်ချကြတဲ့အတွင်းလူတွေရဲ့သတင်းစကားတွေ။နောက်အရင်ကအိန္ဒိယနယ်သတ်မှာရှိတဲ့နာဂါလန်တပုံတွေကိုဒီပြုတ်ကနေပြီးတော့ထောက်ပံ့ခဲ့တဲ့လမ်းကြောင်းအခြေအနေတွေအဲ့ဒါတွေကိုဟိုပြားပြီးတော့ရေးသားတဲ့သတင်းဖြစ်တဲ့အတွက်ကြောင့်မလို့တခိုင်တော့တော်တော်များများစိတ်ချယုံကြည်ရတယ်လို့ကျွန်တော်တော့အဲ့လိုယူဆပါတယ်ဗျ
။ဆိုတော့ကတရုတ်ဟာမြန်မာနိုင်ငံရဲ့တိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးမဖြစ်စေချင်ဘူးတိုင်းရင်းသားသဘုံတွေကိုမြှောက်ပေးနေတယ်ဆိုရက်ကြာပုံမပေါ်လွင်လာတယ်ဆိုတဲ့သဘောဖြစ်နေတာပေါ့
မြန်မာနိုင်ငံ48ခုနဲ့လွတ်လပ်ရေးရပြီးနောက်ပိုင်းဒီပါတီတော်ဒီမိုကရေစီစနစ်နဲ့အုပ်ချုပ်တဲ့ဥနုအစိုးရလက်ထက်မှာတရုတ်ပြည်ကမြန်မာပြည်နဲ့ဆက်ဆံရေးကိုအထူးအလေးထားတယ်ဒီအင်းနီနာချင်းကောင်းပြည်သားအောင်ကိုဆက်ဆံသဘောပေါက်လို့
ဟုတ်တယ်ဒါပေမဲ့နောက်ပိုင်းမှာကွန်မြူနီဗမာပြည်ကွန်မြူနီပါတီကိုသူတို့ပဲမြောက်ပေးမြေတော်မြောက်ပေးလာခဲ့ရမှာလား
နောက်ပိုင်းမှာကြားတဲ့အခါကျတော့ရုပ်ပြည်တွင်ပါကလည်းစပြီးနိုင်ငံရေးသဘောထားတွေအပြောင်းလဲရှိတယ်အခုအဲ့ဒါကတော့66ခုနဲ့မှာစခဲ့တဲ့ယဉ်ကျေးမှုဒေါ်လာရေးပေါ့အဲ့ယဉ်ကျေးမှုဒေါ်လာရေးရဲ့ဒီပြည်တွင်မှာဖြစ်တဲ့ပြည်ပခအောက်မှာနိုင်ငံတကာကွန်မြူနစ်ပါတီတွေနိုင်ငံတကာမှာဖြစ်နေတဲ့ဒေါ်လာရေးတွေကိုကူညီရမယ်ဆိုတော့ခါကအဲ့ဒီအယူဆကရှေ့တန်းရောက်လာတယ်တမန
်ဟုတ်ကဲ့အဲ့ဒီအစည်းအဝေးတွေကိုတော့အကျဉ်းပြောလို့ရပါတယ်ဦးရထွန်းကျွန်တော်ပြောနေတာအခုနောက်ပိုင်းမှာအချိန်လေးဘာပြောင်းလဲသွားလို့အဲ့ဒီတော့အခုလက်ရှိတိုင်းရင်းသားသဘုံတွေကိုသူတို့အားပေးနေရတယ်
ကျွန်တော်တို့မြန်မာနိုင်ငံက2010မှာမာတီပါတီဒီမိုကရေစီဆိုပြီးတော့ပါတီစုံစနစ်ကျင့်သုံးလိုက်တဲ့အချိန်မှာအနောက်တိုင်းနဲ့အမေရိကန်ဘက်ကိုရိမ့်သွားတယ်ဆိုတဲ့ဟာကိုပြုတ်ကခံစားရတယ်အခုတစ်ဖြင့်မြစ်ဆုံစီမံကိန်းကိုတစ်ဖက်တည်းရပ်ဆိုင်းလိုက်တဲ့ကိစ္စဟာသူတို့တွေအတော်ဒေါသထွက်ပြီးတဲ့အခါကျအတော်အံ့ဩသွားတယ်အဲ့ဒီနောက်ပိုင်းမှာဆိုလို့ရှိရင်သူတို့ကကျွန်တော်တို့အစိုးရကိုလည်းတစ်ဖက်ကကုလသမဂ္ဂမှာကာကွယ်ပေးတဲ့ကိစ္စကိုဆက်လုပ်တယ်ဆက်ပြီးထိန်းထားတယ်တစ်ဖက်ကလည်းဒီအစိုးရကိုဆန့်ကျင်တိုက်ခိုက်နေတဲ့လက်နက်ကင်တိုင်းရင်းသားလက်နက်ကင်အဖွဲ့အစည်းတွေကိုဆက်ထောက်ပံ့တယ်အလုံးရင်းနဲ့ကိုထောက်ပံ့တယ်ဗီဇာတစ်ဖက်ရေမုတ်တစ်ဖက် policy ပေါ့ဗျာ။နော်။သူတို့တရုတ်ပြည်ကနေဆိုတရားဝင်သုံးတဲ့အသုံးနှုန်းကတော့ဒီဘက်ပေါင်းတုံပေါ့အလွာပေါင်းတုံဖြန့်ကျက်ပြီးတော့ဆက်ဆံတဲ့ဆက်ဆံရေးဆိုပြီးတော့ရည်ရွယ်ချက်ကတော့ဘာလဲဆိုလို့ရှိရင်ဒီလုံခြုံစိတ်ထားရမှုမရှိတဲ့ညမအစိုးရကိုလည်းခြင်ထားမယ်။နောက်ဒီတိုင်းသားလက်နက်ကိုင်အဖွဲ့တွေကိုလည်းခြင်ထားခြင်းအပြင်သူရဲ့စီးပွားရေးလုပ်ငန်းတွေအသက်သွေးကြောဒီလမ်းမကြီးလုံခြုံစိတ်ချမှုအတွက်လည်းအာမခံချက်ရယူထားဖို့ဆိုတဲ့ရည်ရွယ်ချက်ပါ
ဟုတ်ကဲ့ဆိုတော့အဲ့ဒီ Times of India မှာဒေတာရင်းသန္ဓမန်တူကိုကိုးကားပြီးတော့သူကရေးထားတာဟာတရုတ်နိုင်ငံဟာမြန်မာနိုင်ငံကိုအားပြောတဲ့နိုင်ငံဖြစ်နေစေခြင်းနဲ့နောက်ပြီးတော့မငြိမ်သက်တဲ့နိုင်ငံဖြစ်နေစေခြင်းနဲ့နောက်ပြီးစာနာမှုကျင်နာမှုတွေပေါ်တဲ့ထောက်မတဲ့နိုင်ငံဒီအပြင်ပြောရင်လူခွေချိုးဖောက်တဲ့နိုင်ငံပေါ့ဗျာအဲ့လိုပုံစံမျိုးဖြစ်နေရမှာကိုသူကပူလို့လာတယ်ဆိုတဲ့သဘောထားမျိုးပြောပါတယ်ဆိုတော့ဒါဟာသူတို့အကျိုးစီးပွားအတွက်သူတွေကိုကြည့်ပြီးတော့တစ်ဖက်သားရဲ့ညံ့နှံ့မှုကိုမကြည့်ပဲဒီလိုလှုပ်စတန်းလာဗျာ
အဒီကတော့ဟိုဘက်ဒီဘက်ပေါ့နော်နှစ်ဖက်ကြည့်မယ်ဆိုရင်တော့တရုတ်ပြည်ကဥမင်လင်းလင်းပြောတာတခုရှိတယ်မစ္စတာရှီကျင့်ပြင်နေပြီးတော့မကြသေးခင်ကရောက်လာတော့ကပြောတဲ့စကားလုံးရှိတယ်အဲ့ဒါကဘာလဲဆိုရင်နိုင်ငံရဲ့မဟာဗျူဟာအကျိုးစီးပွားများကိုနားလည်ပြီးတော့နှစ်နိုင်ငံက ဒါကိုမထိခိုက်အောင်เนาะဟိုကာကွယ်ဆောင်ချောက်ဖို့တင်ပါတယ်ဆိုတဲ့စကားလုံးကိုပြောသွားတယ်အဲ့တော့ဒီမှာနိုင်ငံနဲ့ပတ်သက်တဲ့တရုတ်ရဲ့မဟာဗျူဟာအကျိုးစီးပွားဆိုတာကျွန်တော်နားလဲသလောက်ကတော့ဒီတရုတ်ပြည်ကနေပြီးတော့အိန္ဒိယသမုဒ္ဒရာဘက်ထွက်ပေါက်ဖြစ်တဲ့ဒီမှာနိုင်ငံကိုဖျက်သွားမယ်ဒီလမ်းကြီးကိုသူကကုန်သွယ်ရေးလမ်းကြောင်းအဖြစ်နဲ့သူလိုချင်တယ်ဒီဟာကိုကူပေါင်းဆောင်ရွက်ပြီးတော့နှစ်နိုင်ငံအကျိုးရှိအောင်သူလုပ်ချင်တယ်အဒီဟာနဲ့ပတ်သက်ပြီးတော့ပြိတ္တာဆိုတာမလုပ်သေးခြင်းမူတစ်ချက်ကနောက်တစ်ချက်ကမြန်မာနိုင်ငံကသူ့ရဲ့အင်းကြီးချင်းဒီနောက်ပေးပေါက်ဖြစ်တဲ့အတွက်ကြောင့်မလို့သူနဲ့ပြိုင်ဘက်ဖြစ်တဲ့အနောက်အုပ်စုနဲ့အမေရိကန်ရဲ့နောက်လိုက်အမေရိကန်တို့နဲ့စိတ်နီးစပ်တဲ့အဲတပည့်နော်ဟိုဟိုဟာပေါ့ရုပ်သေးမဖြစ်စေခြင်းမူသူဒါကိုဒီတွေ့ဝိုက်ပြီးတော့ပြောတာဒီလိုပြောတဲ့ကိစ္စကလည်းအထောက်အထားရှိတယ်မြန်မာနိုင်ငံမှာစံတမန်လုတ်သွားတဲ့ Derek Mitchell ကိုသူကချင်ပြည်နယ်ဘက်ကိုခရီးထွက်တဲ့အခါနှစ်ခါသုံးခါလောက်ဆက်တဲ့အခါပြုတ်တံအမတ်ကကြောင်ကြောဦးတယ်ခင်ဗျာအဲ့ဒီဘက်ကိုခဏခဏမသွားပါနဲ့ဒါကျွန်တော်တို့နိုင်ငံရဲ့မဟာလူဟာအကျိုးစီးပွားဖြစ်တယ်ခင်ဗျာဒါတော့ပြစ်ပစ်မယ်ဆိုတဲ့ဟာမျိုးပေါ့နော်အဲ့ဒါလိုကြောင်ပြောတာရှိတယ
်ဟုတ်ကဲ့
ဆိုလိုချင်တာကသူကစိုးရိမ်တာကစိုးရိမ်တာကအဲ့ဒါပဲအဲ့ဒီဟာစိုးရိမ်တဲ့အရာသမားအစိုးရကဗမာပြည်အစိုးရတွေကနော်တကယ်လို့စိတ်ချယုံကြည်ရတယ်ဆိုလို့ရှင်သူကဒါတွေမလုပ်ဘူးဒါပြောလို့ရတယ
်ဟုတ်ကဲ့စိတ်ချယုံကြည်ရတဲ့အစင်းဆိုတာဘာလဲစိတ်ချယုံကြည်ရဆိုတာသူတို့ပြောသမျှကောင်းကြီးပြီးလုံနေရလားဆိုတော့မြန်မာအစိုးရဟာတရုတ်နဲ့အိန္ဒိယနှစ်နိုင်ငံကြားမှာရှိနေတာအိန္ဒိယနိုင်ငံကလည်းကလဒန်မြောင်ဖွံ့ဖြိုးရေးလုပ်ပြီးတော့သူတို့ဆရာတဆင်အဲ့ဒီဘက်ကိုကုန်စည်ကူးစမ်းရေးပညာလုပ်လာတယ်ဆိုတော့ဒီဟာကိုတစ်ဖက်သက်သူတို့ကဗမာအိန္ဒိယကိုခောက်ပြီးတော့လုံအောင်တရုတ်ကိုဝင်နေရမယ့်သဘောမျိုးဖြစ်နေသလားတချက်နောက်တစ်ချက်ကမဟာဗျူဟာအကျိုးစီးပွားတရုတ်ရဲ့မဟာဗျူဟာအကျိုးစီးပွားကိုလည်းကြည့်ရင်ကြည့်မယ်ဆိုရင်တော့မြန်မာရဲ့အမျိုးသားရေးအကျိုးစီးပွား National Interest in the Slovenian Union အကလုံးချိုက်ခတ်နိုင်တယ်ဆိုတဲ့ဟာကိုတရုတ်ကထက်သွင်းမစဉ်းစားဘူးလိုက်တာကျွန်တော်မေးလို့ကနှစ်ချက်ပေါ့ပထမတစ်ခုကအိန္ဒိယပြောအဲ့ဒီကိစ္စကတော့ဒီလိုကျွန်တော်တို့စဉ်းစားနိုင်ပါတ
ယ်ဥပမာကျွန်တော်တို့လိုအိတ်ရုတ်ရဲ့အင်ဂျင်ဗီယက်နမ်ဒီနိုင်ငံလည်းတော့ဒီနဲ့ဆက်ဆံရေးမကောင်းတဲ့နိုင်ငံဒါတောင်မှသူကပြုတ်နဲ့နိုင်ငံရေးစနစ်ချင်းကတူတယ်နိုင်ငံရေးစနစ်ချင်းတူကွန်မြူနတီပါတီချင်းတူပေမဲ့လို့ပြုတ်နဲ့မပြေလည်ဘူးမပြေလည်တဲ့နိုင်ငံကဘာဖြစ်လို့ခတ်တင်းတင်းနေနိုင်တာလဲဆိုတော့သူ့မှာအနာအထားမရှိဘူးကျွန်တော်တို့ကအနာအထားတွေရှိတယ်ကျွန်တော်တို့ပြည်တွင်းတိုင်းသားချင်းလို့ညီညွတ်ရေးကမကောင်းဘူးအဲ့ဒီဟာကကိုယ့်ရဲ့အနာရှိလို့သူကအဲ့ဒီအနာကိုကင်ဆွတာပဲအဲ့တော့ကျွန်တော်တို့ကအဲ့လိုသူတိုးဆွဲတာမခံနိုင်ဘူးသူသိဟိုအပေါ်ကြီးနဲ့ကျွန်တော်တို့စီးပွားရေးအကျိုးမြတ်ထောက်တာတွေမခံနိုင်ဘူးဆိုရင်ကိုယ်အနာတွေကြောက်အောင်လုပ်လေကိုကအနာအစာတွေရှိနေတဲ့အခါမှာကျွန်တော်တို့အာသာကိစ္စအနောက်ဘက်ကနော်ဘင်္ဂလီကိစ္စဆိုလို့ရှိရင်လဲကုလသမဂ္ဂမှာသူ့ပဲသွားအားကိုးနေရတာလေ ICJ ခေါ်ပြီးဆိုတဲ့အချိန်မှာအလုံးပြစ်ကြပါလိမ့်မယ်ဟိုစီကျင်းပြန်ကိုဖိတ်ပြီးတဲ့အခါကျတော့တခါတည်းဒီဟိုကျွန်တော်တို့နောက်မှဆိုးဆိုးဝါးဖြစ်လာလို့ရှင်ပြည်သမကမှာကာဝယ်ပေးဖို့တောင်းမှာ
ဟုတ်တယ်ဟုတ်
ပါပြောတယ်စိတ်ချเนาะစိတ်ချခင်ဗျာဒီရာခင်ဗျားတို့ရဲ့မဟာပြူအကျိုးစီးပွားချုပ်ကနောက်ဆုံးကိုကာဝယ်ပေးမှာသူခရီးပေးလိုက်တယ်เนาะအဲ့ပြောကျင်တဲ့သဘောကကျွန်တော်တို့ကထပ်မှာခတ်တင်းတင်းရက်ချင်တယ်ဆိုလို့ရှင်ရင်เนาะအလိုက်ပြင်ထပ်ခံဒီတော့ကိုယ့်ရဲ့ပြဿနာတွေကိုပြေလည်အောင်ဖြေရှင်းကိုတိုင်းရင်းသားတွေအချင်းချင်းမှာကိုဖက်ဒရယ်တောင်းတာတောင်မှဖယ်ပြေဖို့ဗျာပြေဖို့ဟာကိုကတက်နဲ့ဟိုအနေရ NLD နဲ့ရညှို့ဘူး
ဟုတ်ကဲ့အဲ့ဟုတ်ကဲ့ဟုတ်ကဲ့ဒီညမှာ
နားမလဲသလိုလို
ဟုတ်ကဲ့ကျွန်တော်အဲ့ဒါကိုဆက်မေးမယ်မိကုန်ပါပဲသူကမီဒီယာတွေကလည်းဝေဖန်ကြတယ်မြန်မာနိုင်ငံအနာပိုင်းတွေမှာဒီတိုင်းရင်းသားပြဿနာအထူးသဖြင့်အေးနဲ့ဖြစ်နေပြဿနာနဲ့ပတ်သက်ပြီးတော့ဘယ်လိုတိုင်တဲ့ဖြစ်ရှင်းမယ်ဆိုတဲ့မဟာဗျူဟာတရားမရှိဘူးလို့ဆိုကြပါတယ်။ဆိုတော့စီးတဲ့နဲ့မဟာဗျူဟာကဘယ်လိုမျိုးလဲခင်ဗျာ
။ငငယ်ရေးဆွေးနွေးပွဲမှာသူတို့လက်ခံဖို့လိုတယ်။ဒါကြတော့ကျွန်တော်အားလုံးလိုလာတဲ့ဖက်ဒရယ်စီနစ်ကိုသွားဖို့ဖွဲ့ပုံပြင်ဆင်ရေးကိစ္စပါပဲအဓိကချုပ်လိုက်လို့ရှိရင်တော့ဖြစ်နေ
တယ်။ကျွန်တော်ပြောနေတာကအစိုးရနဲ့တက်မတော်အနာရှိရဲ့အပိုင်ငွေပြောတယ်။တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေအဖျားကောဒီကိစ္စဟာနင်းညာပြည်လည်နိုင်ရေးကိုဥတီစီမဲ့မဟာဗျူဟာတရားမချမှတ်သင့်ဘူးလားအခုဖြစ်နေရတော့စီရင်အင်အားအလေးသာမှပဲလေးလေးစားစားဆက်ဆံခြင်းခံရရဲဆိုတဲ့အစစ်အစိမ်းနဲ့ပဲလှုပ်ရှားနေရလို့ကျွန်တော်ထင်ပါတယ်ဆိုတော့ဒီဟာတဲ့ပူပြီးထျောက်စီမဲ့နှစ်ဖက်ပေါင်းစည်းသင်းမြတ်နိုင်စီမဲ့ဆွေးနွေးညှိနှိုင်းနိုင်မဲ့မဟာဗျူဟာတရားကိုဘယ်လိုချမှတ်သင့်လဲတိုင်းသားပြည်ကတော့တိုင်းသားလက်နက်ကိုင်ဖွဲ့ရအောင်တိုင်းသား
လက်နက်ကိုင်ဖွဲ့ရ တိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်မှပြောလို့ရှိရင်လည်းဖက်ဒရယ်စနစ်ကိုသွားမယ်ဆိုတော့ဒီဘူရအမြင်လောက်ပဲရှိတယ်သူတို့မှလည်းဘုံသဘောတူထားတဲ့ဖွဲ့စည်းပုံစီရင်လိုချင်တဲ့ပန်းနိုင်ဆိုတာကမရှိဘူးဒီသဘောတူညီချက်တွေကိုရပြီဆိုတဲ့အခါမှာလက်နက်စွန့်ဖို့လက်နက်စွန့်တယ်ဆိုတာကတော့တခုသေးတော့တမတော်ဖြစ်နေပြောင်းယူတမတော်ဖြစ်ဖို့ဆိုတဲ့ကိစ္စကလည်းကျွန်တော်တို့လွယ်လွယ်နဲ့စွန့်ရင်ကြမှာမဟုတ်ဘူးလက်နက်စွန့်လိုက်လို့ရှိရင်လက်နက်နိုင်ငံရေးအာဏာတနပ်ပြောင်းသွားကဆက်လာတာဖြစ်တယ်ဆိုတော့မော်စီတုံးရဲ့ဒီသဘောတရားကိုလက်ကင်ထားခေါင်းထဲမှာဝင်နေတဲ့ဒီအဖွဲ့အစည်းတွေအနေနဲ့ကဒီဟာနဲ့ပတ်သက်ပြီးတော့ဒီလိုလာတဲ့ညီမတဲ့ရပြီဆိုလို့ရှိရင်ဒီတခုနည်းတော့တမတော်ဖြစ်ဖို့တော့တရုတ်ပြည်ရဲ့အခုညီတရုတ်ပြည်ရဲ့ဖိအားပေးမှုလိုလိမ့်မယ်ဒါမှမဟုတ်တရုတ်ပြည်နဲ့ဆက်ဆံရေးရလဲတောက်လျှောက်ကျွန်တော်တို့အစိုးရတမတော်တွေကကောင်းနေဖို့လိုတယ်သူကကျွန်တော်တို့အပေါ်မှာယုံကြည်စိတ်ရှိမှသူကလည်းစေတနာကောင်းတဲ့ကုညီမှာအဲဒါလို့မဟုတ်လို့ရှိရင်ကျွန်တော်တို့တိုင်းပြည်ကငင်းငင်းရလဲဝေးနေတယ်ကို့အနာကလည်းဘယ်တော့မှပြောင်းမှာမဟုတ်ဘူ
းကျေးဇူးတင်ပါတယ်ဦးရတော
်ဟုတ်တယ်ပါဘုရ
ားအမျိုးသားတွေအသက်65နှစ်ကျော်လာပြီဆိုရင်တတိထားရမယ့်ကင်ဆာယောဂါတစ်ခုကတော့ CJ ကင်ဆာယောဂါပဲဖြစ်ပါတယ်မိသားစုမျိုးရေးထဲမှာ CJ ကင်ဆာယောဂါဖြစ်ဖူးတဲ့သူရှိပြီးမိမိရဲ့ခန္ဓာကိုယ်လေးချိန်ကလည်းအဝလွန်နေတဲ့အနေအထားမှာရှိနေတဲ့ဆိုရင်အသက်50ကျော်လာတဲ့အခါ CJ ကင်ဆာယောဂါကိုသတိပြုစစ်ဆေးသင့်တယ်လို့သိရပါတယ် CJ ကင်ဆာယောဂါဖြစ်အောင်ဘလို့အချက်တွေကတွန်းအားဖြစ်စေနိုင်မှာတည်းလို့မေးကြည့်တဲ့အခါအထွေထွေယောဂါအထူးဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်ချက်3ချက်ကတော့မျိုးသားတွေအနေနဲ့ CJ ကင်ဆာဖြစ်နိုင်ခြေများတဲ့အချက်တွေကဆရာတို့ပြုပြင်ပြောင်းလဲလို့မရနိုင်ဘူးเนาะအသက်ကြီးလာတာလည်းပြုပြင်ပြောင်းလဲလို့မရဘူးဗီဇပါလာတာကိုလည်းပြုပြင်ပြောင်းလဲလို့မရဘူးမျိုးရိုးမှာကင်ဆာရှိတာကိုလည်းပြောင်းလဲလို့မရဘူးเนาะဒါပေမဲ့ဒီလိုရှိတဲ့လူတွေမှာတော့ဆရာတို့ကဒီယောဂရှာဖွေကြီးစောစောစီသိရှိရေးအတွက်ကိုဂရုပြုရမယ့်အချက်တွေမှာထည့်ထားတယ်ပေါ့เนาะအခုပြောမယ်ဒီစီးကျိတ်ကင်ဆာဖြစ်နိုင်ခြေများတဲ့အချက်တွေကတော့ပြုပြင်ပြောင်းလဲလို့လည်းရတယ်ဒါကိုလိုက်နာဆောင်ရွက်မယ်ဆိုရင်စီးကျိတ်ကင်ဆာဖြစ်နိုင်ခြေကို short ချနိုင်မှာဖြစ်တဲ့အတွက်ဒီအချက်လက်တွေအရေးကြီးတယ်ပေါ့နော်အထူးသဖြင့်တော့ဒီစီးကျိတ်ကင်ဆာခြေဖြစ်နိုင်ခြေများတဲ့အချက်ထဲမှာဘာချက်တွေပါလဲဆိုတော့အစာတောက်နေထိုင်နေပါတာပေါ့နော်အဲ့တော့နံပါတ်1ကတော့ဒီညီတဲ့အသားတွေနော်ညီတဲ့အသားဆိုရင်တော့မြန်မာတွေနားလည်အောင်ပြောမယ်ဆိုရင်တော့ခြေလေးချောင်းသားပေါ့ခြေလေးချောင်းသားများများစားတဲ့လူတွေမှာစီးကျိတ်ကင်ဆာဖြစ်ပွားမှုလုံးများတယ်ဆိုတာတွေ့ထားတယ်နောက်တစ်ခုကတော့အသီးအရက်စားတောက်မှုနည်းတာတွေပါပါတယ်ဘီရင်ဒီကိုလက်လှူရှားမှုနေခြင်းတို့အဝလွန်ခြင်းတို့เนาะဆေးလိတောက်ခြင်းเนาะဆေးလိတောက်ခြင်းဟာဒီအဆုတ်ကင်ဆာပြင်တခန္ဓာကိုယ်တစ်ကိုယ်လုံးမှာရှိတဲ့ကင်ဆာတွေဖြစ်များတဲ့ထဲမှာဆီးကျိတ်ကင်ဆာလည်းဆေးလိတောက်တာနဲ့ဆက်ဆက်မှုရှိတယ်ဆိုတာတွေ့ရှိထားပါတယ်ဒါကြောင့်ဒါတွေကဆီးကျိတ်ကင်ဆာကိုဖြစ်ပွားမှုများစေတဲ့အကြောင်းရင်းတွေမှာပါဝင်နေတယ်ပြီးတဲ့အခါကျတော့ဒီဆီးကျိတ်နီးတဝိုက်မှာဖြစ်တဲ့ယောဂမျိုးစားတွေပေါ့เนาะဥပမာစီးကျိတ်အရင်ငငယ်ကစီးကျိတ်ရောင်တဲ့ယောဂရပွင့်ကြီးလာရင်စီးကျိတ်ကင်ဆာဖြစ်ဖို့ရာခိုင်နှုန်းများတယ်နောက်တစ်ခါဒီလေယင်ငါမတစ်ဆင့်ကူးဆက်တဲ့ယောဂတွေပေါ့เนาะအဲ့တော့ဒါအာကာလာသားယောဂတို့လိုမျိုးဂနိုရီးယားเนาะဂနိုယောဂတို့လိုမျိုးစသည်အပြင်ယောဂတွေဖြစ်ဖူးတယ်ဆိုရင်ကြီးလာတဲ့အခါမှာစီးကျိတ်ကင်ဆာဖြစ်ပွားမှုများတာကိုတွေ့ရတယ်
စီးကျိတ်ရောင်ယောဂကိုခံစားမှုတွေတွေနဲ့လိမ္မာတဆင့်ကူးဆက်တဲ့ယောဂရှိသူအမျိုးသားတွေဟာလည်းအသက်ကြီးလာတဲ့အခါစီးကျိတ်ကင်ဆာယောဂဖြစ်နိုင်တာကြောင့်သတိထားဖို့လိုတယ်လို့သိရပါတယ်။တရိတ်ဆန်စီတွေကိုလျှော့ချစားသုံးသင့်ပြီးခန္ဓာကိုယ်လေးချိန်ကိုကျန်းမာရေးနဲ့ညီညွတ်တဲ့အနေအထားတွေမှာထိန်းသိမ်းထားရမှာပါ။စီးကျိတ်ယောဂဖြစ်ဖို့အခွင့်အရေးနဲ့တော့အောင်ဘလူးချက်တွေကိုလိုက်နာလှုပ်ဆောင်သင့်ပါတယ်လို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်။စီးကျိတ်ကင်ဆာဖြစ်နိုင်ခြေများတဲ့အကြောင်းတွေကိုရှောင်ကြဉ်မယ်ဆိုရင်စီးကျိတ်ကင်ဆာဖြစ်ပွားမှုနှုန်းကိုရှော့ချကာကွယ်နိုင်မှာဖြစ်ပါတယ်အဲ့တော့နံပါတ်1ရေးကြီးတာကတော့အစာအသောက်ဖြစ်ပါတယ်အသီးရွက်အသီးနှံတွေကိုခါတိုင်းတည်းပို့ပြီးတော့စားသုံးပေးဖို့လိုပါတယ်ကိုယ်လက်လှုပ်ရှားဖို့လိုပါတယ်ဆေးလိပ်မတောက်ဖို့လိုပါတယ်เนาะအဝမလုံမို့မိမိရဲ့ခန္ဓာကိုယ်အလေးချိန်ကိုသတ်မှတ်ထားတယ်ကျန်းမာတဲ့ကိုယ်လေးချိန်မှာထိန်းသိမ်းထားဖို့လိုပါတယ်အဲ့တော့ကိုယ့်ရဲ့အရက်နဲ့ကိုယ့်ရဲ့ပေါင်ရင်ထဲကိုအချိုးချလိုက်မယ်ဆိုရင်ခန္ဓာကိုယ်သေတိစနှုန်းက25အောက်ရှိအောင်ထိန်းသိမ်းထားနိုင်မယ်ဆိုရင်စီးကျိတ်ကင်ဆာကိုလည်းကာကွယ်ရာရောက်ပါလိမ့်မယ
်အသက်50ဝန်းကျင်ကိုရောက်လာတဲ့အခါစီးကျိတ်ကင်ဆာယောဂအစပြုနေခြင်းရှိမရှိကိုစောစောစီးသိရှိအောင်ကျန်းမာရေးစစ်ဆေးမှုတွေအချိန်မှန်မှန်ပြုလုပ်ပေးတင်တယ်လို့သိရပါတယ်ယောဂကိုစောစီးသိရှိအောင်ဖော်ထုတ်စစ်ဆေးပြီးကုသမှုတွေကိုအချိန်မီလှုပ်ဆောင်တင်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအကြံပေးပါတယ်
အဲ့တော့စီးကျိတ်ကင်ဆာလည်းတခြားကင်ဆာတွေလိုပဲစောစီးစွာသိရှိမယ်ဆိုရင်ကုသပျောက်ကင်းနိုင်ပါတယ်ဒါကြောင့်မလို့စီးကျိတ်ကင်ဆာကြီးဖြစ်နိုင်ခြေများတဲ့သူတွေမျိုးရိုးမှရှိတဲ့သူတွေဆိုရင်အသက်45နှစ်ကျော်ကစပြီးတော့စစ်ဆေးတင်နေ။အဲမျိုးရိုးမရှိတဲ့တာမန်မျိုးသားတွေဆိုရင်လည်းအသက်50ကျော်ကနေစပြီးတော့ဒီစီးကျိတ်ကင်ဆာရှိမရှိကြိုတင်စစ်ဆေးတင်နေ။အဲ့တော့ ကြိုတင်စစ်ဆေးတယ်ဆိုတာသူ့မှာဘာလက္ခဏာမှမရှိခင်မှာစစ်ဆေးတာဦးဆရာကကြိုတင်စစ်ဆေးခြင်းလို့ခေါ်တယ်ပေါ့နော်။သွေးထဲမှာစစ်ဆေးခြင်းနဲ့ဆူကနေလက်ညှိုးထည့်ပြီးတော့ဆန်းသက်စစ်ဆေးခြင်းဆိုတဲ့နီးနီးနဲ့ပေါင်းဆက်စစ်ဆေးဖို့လိုပါတယ်။ဒါကြောင့်ဆရာဝန်ရဲ့ညွှန်ကြားချက်နဲ့အညီဆိုအတွင်းမှာလက်ထည့်ပြီးဆန်းသက်စစ်ဆေးမယ်။သွေးထဲမှာ PSA လို့ခေါ်တဲ့ Prostate Specific Antigen လို့ခေါ်တဲ့ကျူးမမကအမျိုးအစားကိုစစ်ဆေးမယ်ဆိုလို့ရှိရင်ဆရာတို့ကဒီကို့မှာစီးကျိတ်ကင်ဆာဖြစ်နိုင်ရည်များမများနဲ့ဆက်လက်ဆောင်ရွက်ရန်เนาะစစ်ဆေးဖို့လိုမလို့ဆိုတာဆရာတို့သိရှိလာမှာဖြစ်ပါတယ
်။စီးကျိတ်ကင်ဆာယောဂါဟာအမျိုးသားတွေမှာအဖြစ်များတဲ့ကင်ဆာယောဂါအမျိုးအစားတစ်ခုဖြစ်တာကြောင့်အမျိုးသားတွေအနေနဲ့အသက်50ပတ်ဝန်းကျင်ကိုရောက်လာတဲ့အခါမှာစီးကျိတ်ကင်ဆာယောဂါအစပြုနေခြင်းရှိမရှိဆိုတာကိုစစ်ဆေးဖို့ထုတ်ကူတာပြုလို့တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပါ။
ဘလော့ဂါရီပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျမဆင်မြန်မာမှာ EU ဥရောပနိုင်ငံတွေမှာ COVID-19 ကရောဂါထိန်းချုပ်တဲ့ကန့်သတ်ချက်တော်တော်များများကိုဖယ်ရှားပေးခဲ့ပေမဲ့ရောဂါထပ်ပြီးမပြတ်အောင်လို့အသီးပေးဆောင်ရွက်မှုတွေကိုတော့ဆက်ပြီးလုပ်နေကြပါတယ်။အထူးသဖြင့်နွေရာသီကာလဖြစ်တာမို့လူတွေအိမ်ပြင်ပိုထွက်ကြအပန်းဖြေအနားယူတဲ့နေရာတွေကိုပိုသွားနေကြချိန်မှာနည်းပညာကိုအထူးအားကိုအသုံးချပြီးလူစုလူဝေးမဖြစ်အောင်လုပ်နေကြပါတယ်။ပြည်လဲကမ်းခြေတွေပေါ်တဲ့စပိန်နိုင်ငံမှာဆိုရင်ကမ်းခြေတိုင်းမှာလူ40ရာခိုင်နှုန်းအထိပဲအများဆုံးရှိနေအောင်လို့ဒေသခံတာဝန်ရှိသူတွေကကိုနီကိုဟန်နဲ့ဆောင်ရွက်နေကြပါတယ်။ကမ်းခြေကိုတငယ်ချင်းတွေအုပ်စုဖွဲ့သွားနိုင်ကြပြီဆိုပေမဲ့တစ်ဖွဲ့ကိုလူ20ထက်မပိုရသလိုအုပ်စုတစ်ခုနဲ့တစ်ခုအနည်းဆုံး2မီတာအကွာအဝေးမှာရှိနေဖို့လိုပါတယ်။စပိန်ကမ်းခြေတော်တော်များများမှာအထူးအားဆုံးအခုမြင်တွေ့နေရတာကတော့အဝေးထိန်း drone ယာဉ်တွေဖြစ်ပါတယ်။ကမ်းခြေမှာလူတွေပြည့်ကြက်မနေအောင် drone ယာဉ်တွေနဲ့စောင့်ကြည့်သတိပေးနေတာပ
ါ El drone hace una foto en la playa, ¿vale? Y en tiempo real tenemos un software.
ဒီလေကမ်းခြေတွေပေါ်ကနေအဝေးထိန် drone တွေနဲ့ရိုက်ပေးနေတဲ့ဓာတ်ပုံတွေအရ distance မီတာမှာလူဘယ်နှယောက်ရှိနေပြီလဲဆိုတာကို AI software သုံးပြီးတော့ချိန်နဲ့တပြေးညီတွက်ပေးပါတယ်။ပင်လယ်ကမ်းခြေသွားမဲ့သူတွေအနေနဲ့မြို့တော်ဝင်ယုံ website ပေါ်မှာဝင်ကြည့်ပြီးတော့သွားတဲ့မသွားတဲ့ဆုံးဖြတ်နိုင်ပါတယ်။drone တွေမှာလည်း online စနစ်တက်ထားတာမို့လို့ကမ်းခြေမှာရှိနေတဲ့သူတွေကိုလူတွေတိတ်ဆုနေပြီးခက်ခွာခွာနေကြပါစသဖြင့်အချိန်နဲ့တပြေးညီလှမ်းပြီးတော့သတိပေးပါတယ်။ COVID-19 ထိန်းချုပ်ရေးစည်းကမ်းချက်တွေနဲ့အညီပင်လယ်ကမ်းခြေသွားသူတွေလိုက်နာကြအောင်ဒီနည်းနဲ့လုပ်နေပါတယ်
။ drone ယာဉ်ကိုအဝေးထိန်းမောင်းနေတဲ့ Salvador de los Rios ကရှင်းပြတာပါ။ COVID-19 ရောဂါကူးစက်ပြန့်နှံ့မှုထိန်းချုပ်ရေးမှာ social distancing လို့တယောက်နဲ့တယောက်ခက်ခွာခွာနေဖို့ကလည်းအရေးကြီးတယ်ဆိုတာမမေ့ကြအောင်ဆောင်ရွက်မှုဖြစ်ပါတယ်။အခုလိုမျိုးစပိန်ကပင်လယ်ကမ်းခြေတွေမှာ drone ယာဉ်တွေသုံးပြီးဝေဟင်ကနေသတိပေးနေသလိုကမ်းခြေတွေမှာစောင့်နေတဲ့ရဲတွေကလည်းတိတ်လူစုလူဝေးများလာရင်ခောက်ခောက်ခွာနေကြဖို့သတိလိုက်ပေးနေပါတယ်။တချို့ကမ်းခြေတွေကတော့ကမ်းခြေကိုမလာခင်တည်းကကြိုတင် booking လုပ်ရပါတယ်။ပင်လယ်ကမ်းခြေမှာ3မီတာစတူရန်ပတ်လည်နေရာကို online ပေါ်ကနေကြိုတင်နေရာဥရတာမျိုးဖြစ်ပါတယ်။ဒါရင်မကပါဘူး။ကိုသွားချင်တဲ့ပင်လယ်ကမ်းခြေမှာလူဘလောက်များနေတယ်လဲဆိုတာသိနိုင်တဲ့ mobile app မျိုးတွေလည်းရှိပါသေးတယ်။အဲ့ဒီ app ကတော့ဘယ်ကမ်းခြေမှာလူတွေသိပ်များနေပြီးသွားဖို့မတင်သေးဘူးစသဖြင့်အတီးပေးတဲ့ app မျိုးဖြစ်လို့ပင်လယ်ကမ်းခြေသွားအပန်းဖြေခြင်းတွေအတွက်ကြိုပြီးရှောင်နိုင်အောင်ဖြစ်ပါတယ်။နိုင်ငံတကာအပန်းဖြေသူတွေအလားများတဲ့ပင်လယ်ကမ်းခြေမျိုးတစ်မျိုးဖြစ်တဲ့မာလဂါမျိုးမှာတော့ပင်လယ်ကမ်းခြေတွေကအိမ်သာရေချိုးကမ်းတန့်စင်ကမ်းတွေကိုအလိုအလျောက်ပိုးသတ်ပေးနိုင်တဲ့ခရမ်းလွန်ရောင်ခြည်စနစ်တွေတက်ဆင်ထားပါတယ်။ခရမ်းလွန် UVC ရောင်ခြည်တွေကမျက်စိနဲ့မမြင်နိုင်တဲ့ပိုးတွေကိုသေစေနိုင်တာကြောင့်ဆေးရုံတွေမှာအခန်းတွေကိုပိုးသတ်တဲ့အခါဒီနည်းကိုသုံးတတ်ကြပါတယ်။ဒီရောင်ခြည်တွေကလူကိုအန္တရာယ်ရှိတာကြောင့်ပိုးသတ်ပြီး15မိနစ်အကြာမှတန့်စင်ကမ်းတဲ့လူဝင်လို့ရပါတယ်။တန့်စင်ကမ်းကိုတစ်ခါသုံးပြီးတိုင်းတစ်ခါအလိုအလျောက်ပိုးသတ်ပေးတာဖြစ်လို့သုံးချင်သူတွေကတော့အချိန်နဲ့ပေးပြီးစောင့်ရပါတယ်။ဒါပေမဲ့လေကို့ကျမ်းမာရဲ့အတွက်လူတွေသီးခံကြပါလို့တာဝန်ရှိသူထရီဆာပေါ်ရက်ကအခုလိုပြောပါတယ
်။ Hemos buscado pues un sistema novedoso como son las lámparas de ultravioleta.
ကျန်းလို့ရောင်ကြီး UVC မီးရှောင်းတွေတုံးပြီးတော့ကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိပိုးသတ်တဲ့နည်းလုပ်ထားပါတယ်။တန့်စင်ကမ်းတွေမှာအဲ့ဒီမီးရှောင်းတွေတက်ထားတဲ့အတွက်စိတ်ချလက်ချဝန်သုံးနိုင်ပါတယ်။အထဲမှာလည်းအလုံးကိုလည်းနဲ့ထိစရာမလိုအောင်ဆင်ဆာတွေနဲ့လုပ်ထားပေးပါတယ်။လူတစ်ခါသုံးပြီးတိုင်းတန့်စင်ကန်းကိုခရမ်းလွန်ရောင်ကြီးသုံးပြီးတော့အလိုအလျောက်ပိုးတင်အောင်လုပ်ထားတဲ့အတွက်15မိနစ်တော့အချိန်ကြာပါတယ်အခုအခြေအနေတွေမှာတော့ကို့အတွက်အန်ဒီရဲ့ကင်းမှုကပိုအရေးကြီးတာမို့စောင့်လိုက်ရတာကတော့ဘာမှဖြစ်မသွားပါဘူး
ဥရောပမှာ COVID-19 ကရောဂါကူးစက်သေဆုံးမှုများခဲ့တဲ့စပိန်နိုင်ငံကရောဂါပိုးကူးစက်မှုတားဆီးနိုင်ဖို့ကြိုးစားဆောင်ရွက်မှုတစ်ခုဖြစ်ပါတယ်။မြေထဲပြည်နယ်နဲ့ဆက်နေတဲ့စပိန်ကမ်းခြေတွေစီကိုနိုင်ငံတကာကမ္ဘာလှည့်ခီးသည်တွေတကူးတကလာကြလေရှိတာမို့အခုလိုဆောင်ရွက်ချက်တွေလှုပ်ထားဖို့ကလည်းလိုအပ်ပါတယ်။လောလောဆယ်မှာတော့နိုင်ငံတကာကမ္ဘာလှည့်ခီးသည်တွေမလာနိုင်ကြသေးလို့အရင်နှစ်တွေကလောက်တော့ပင်လယ်ကမ်းခြေတွေမှာလူတွေမများသေးပါဘူး။ဒါပေမဲ့လည်းပြည်ရင်းကသူတွေနဲ့ကိုစီကားနေတဲ့စပိန်ကပင်လယ်ကမ်းခြေတွေမှာအခုလိုမျိုးကြိုတင်ကာကွယ်သတိပေးမှုတွေလုပ်ပြီးတော့ကာယရောဂါအန္တရာယ်ကိုမေ့မသွားကြအောင်လို့သတိပေးနေတဲ့ဆောင်ရွက်မှုတို့လည်းမြင့်နှိုင်းပါတယ်။ပင်လယ်ကမ်းခြေသွားသူတွေရင်ဆိုင်ကြုံတွေ့ကြရမယ့် new normal တစ်ခုလည်းဖြစ်ပါတယ်။ပင်လယ်ကမ်းခြေတွေမှာလူတွေအများကြီးစုလို့ရောဂါပိုးကူးတာမျိုးဖြစ်မှာဆိုတဲ့ဆွီဒင်နိုင်ငံမှာလည်းပင်လယ်ကမ်းခြေတွေမှာလူများမများသိနိုင်အောင်လုပ်ထားတဲ့ mobile app ကိုဂျွန်လာဇန်ပိုင်းတွေကစပြီးသုံးနေကြပါပြီ။ဆွီဒင်နိုင်ငံအနောက်ပိုင်းပင်လယ်ကမ်းရိုးတန်းဒေသဖြစ်တဲ့ဟာလန့်နဲ့တခြားကမြို့တွေမှာဒီ app ကိုသုံးနေကြတယ်လို့ခီးသွားလုပ်ငန်းဆိုင်ရာတာဝန်ရှိသူကယ်ရိုလီနာဒေးဗစ်ဆန်ကရှင်းပြပါတယ်
။ Now we have identified a total hotspots på allmänna.
ဟာလန့်နဲ့ထဲမှာလူတွေများနေပြီလို့သိရတဲ့နေရာတွေရဲ့ဒေသခံအစိုးရတွေနဲ့ချိတ်ဆက်ပြီးတော့ကျမတို့ရဲ့ mobile app သုံးတဲ့သူတွေစီကိုဘယ်နေရာတွေမှာတော့လူတွေများနေပြီဆိုတာသတိပေးတဲ့ notification တွေကိုပို့ပေးနေပါတယ်။
တဘာဝနဲ့ထိတွေ့ရတာကိုတိတ်ပြီးနှစ်သက်ကြတဲ့ဆွီဒင်လိုနိုင်ငံမျိုးမှာအခုလိုနေရသည့်အချိန်မျိုးဆိုရင်ပင်လယ်ကမ်းခြေသွားကြသူတွေများပါတယ်။ဒါကြောင့်လူစုလူဝေးများတဲ့နေရာတွေသိနိုင်မဲ့ mobile app တွေကအသုံးဝင်ပေမဲ့လူကြီးပိုင်းတွေသုံးကြပါမလားလို့လူငယ်ပိုင်းတွေကမေးခွန်းထုတ်ကြပါတယ်
။အော်မင်းတို့ရမန်စနေရောက်ဆိုတော့ငမ်းလာဆို
ကောင်းတော့ကောင်းပါတယ်။ဒါပေမဲ့လူကြီးတွေအတွက်အခုလို app မျိုးကအလုပ်ဖြစ်ချင်မှဖြစ်မှာလေ။သူတို့ကလူငယ်တွေလောက်လက်ကင်ဖုန်းသုံးချင်မှသုံးကြမှာကို
ပင်လယ်ကမ်းခြေသွားလေရှိသူရိုဇီတာလာဂါကတော့သူ့မိရေရဲ့အကူအညီကိုတောင်းပြီးတော့သုံးမယ်လို့ဆိုပါတယ်
။ Your ticket is worth my ball.
ကျမက app တွေဘာတွေသိတော့မသုံးဖြစ်ပါဘူး။ဒါပေမဲ့ကျမမြေးတွေကိုမေးပြီးသုံးကြည့်ပါအောင်မယ်
။ Spain, Sweden အပါအဝင်ကမ်းသတ်ချက်တွေကိုပြန်လည်ဖြေလျှော့ပေးထားတဲ့နိုင်ငံတော်တော်များများမှာအခုလိုမျိုးလူတွေ COVID-19 ရောဂါပိုးမကူးဖို့ social distancing လုပ်ကြဖို့အတွက်အစိုးရတွေကနည်းပညာတွေကိုအားကိုးဆောင်ရွက်နေကြတာဖြစ်ပါတယ်။ရောဂါပြန့်နှံ့ကူးစက်မှုတားဆီးနိုင်ရေးအတွက်သုံးသင့်တယ်လို့အကြံပြုထားတဲ့ mobile application တွေကိုလက်ကင်ဖုန်းတွေထဲမှာထည့်သွင်းကြဖို့အတွက်လည်းအစိုးရတော်တော်များများကတိုက်တွန်းနေပါတယ်။အထူးသဖြင့်ဥရောပနိုင်ငံတွေမှာ COVID တားဆီးရေးသတိပေးတဲ့ app တွေထည့်ထားကြဖို့ Germany, ပြင်သစ် Italy အစိုးရတွေကပြည်သူတွေကိုတိုက်တွန်းထားပါတယ်။ရောဂါဖြစ်နိုင်သူတွေနဲ့ခတ်ဝဲဝေးရှောင်နိုင်အောင်သတိပေးတဲ့ app မျိုးတွေ social distancing လုပ်နိုင်အောင်သတိပေးတဲ့ app မျိုးတွေကနိုင်ငံထဲမှာနောက်တစ်ချိန် COVID-19 ကာယရောဂါကူးစက်ပြန့်နှံ့မှုမဖြစ်အောင်လို့အနည်းနဲ့အများတော့တားဆီးကာကွယ်ပေးနိုင်တယ်လို့အများကယုံကြည်လက်ခံထားကြပါတယ်ရှင်။ကျမစုမြတ်ပါမှာ
American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။လူကုန်ကူးမှုတိုက်ဖျက်ရာမှာ American ဆိုရရဲ့ဆက်လက်တာဝန်ယူမှုရဲ့လက္ခဏာတစ်ခုအဖြစ်လူကုန်ကူးမှုဆိုင်ရာနှစ်ပတ်လည်အစီရင်ခံစာ TIP ကိုနိုင်ငံခြားရေးဝန်ကြီးဌာနကဇွန်လ25ရက်နေ့ကထုတ်ပြန်လိုက်ပါတယ်။အစီရင်ခံစာထဲမှာလူကုန်ကူးမှုမှာ American နိုင်ငံခြားရေးဝန်ကြီး Mike Pompeo ကအလုံကျန်းခိုင်းစင်မှုနဲ့လိင်ကုန်ကူးမှုတွေအပါအဝင်လူကုန်ကူးမှုတွေဆက်လက်ဖြစ်ပွားနေတယ်လို့ဆိုပါတယ်။ကမ္ဘာတဝန်းအရွယ်ရောက်သူနဲ့ကလေးသင်ငယ်25သန်းဟာအလုတ်ကင်နဲ့လိင်ကိစ္စအတွက်ရောင်းစခံနေရပါတယ်။ကျွန်တော်တို့တယောက်စီတိုင်းကိုဖျားသခင်ကဖန်ဆင်းပေးထားပြီးဒီလိုရှင်းစဲတံမိုးတွေနဲ့အဖိုးမဖြတ်နိုင်တဲ့လူတွေရဲ့ဘဝတွေကိုမတော်မတရားပြုလုပ်တဲ့လူကုန်ကူးမှုကအကြီးတန်းစေပါတယ်လို့မိုက်ပွန်ပေယိုကပြောပါတယ်။အစိုးရအားလုံးလို့သတ်မှတ်တဲ့အဆင့်3ထဲမှာပါဝင်တဲ့အစိုးရအဖွဲ့15ဖွဲ့ကိုကူညီပေးမှုတစိမ့်တေသကန့်သတ်ဖို့သမ္မတဒေါ်နယ်ထရန့်ကဆုံးဖြတ်လိုက်ပြီးလိင်ကုန်ကူးမှုနဲ့အာဓမအလုတ်စီကိုင်းမှုတွေကိုတိုက်ဖျက်နိုင်ဖို့အတွက်ဒေါ်လာ1ဘီလီယံထပ်ဝင်နေပါအသုံးပြုဖို့ရထားတယ်လို့ပြောပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုက2020ရဲ့ TIP အစီရင်ခံစာထဲမှာအောင်မြင်မှုတွေအကြောင်းအသားပေးပြောဆိုပါတယ်။ဒီနှစ်မှာနိုင်ငံပေါင်း22နိုင်ငံကအဆင့်မြင့်တင်ဖို့အတွက်အကူအညီတွေရပြီးဒီထဲက73နိုင်ငံကအာဖရိကတိုင်းဆာဟာရာရေဝန်းဒေသကဖြစ်ပါတယ်လို့မိုက်ပွန်ပေယိုကပြောပါတယ်။ TIP အစီရင်ခံစာကနိုင်ငံတချို့မှာနိုင်ငံတော်အားပေးမှုနဲ့ပြုလုပ်တဲ့အာဓမအလုပ်စီကိုင်းမှုတွေရှိပြီးအဆင့်3ဖြင့်သတ်မှတ်ခံထားရပါတယ်။တရုတ်ကဒီနိုင်ငံတွေထဲကတစ်ခုဖြစ်ပြီးတရုတ်ကွန်မြူနတီပါတီတွေနဲ့နိုင်ငံတော်ပိုင်စီးပွားရေးလုပ်ငန်းတွေကနိုင်ငံသားတွေကိုကြောက်မဖွယ်ကောင်းတဲ့အခြေအနေတွေမှာအလုပ်လုပ်ဖို့အရမစေခိုင်းပြီးဒါကတရုတ်ရဲ့ဖွံ့ဖြိုးမှုလမ်းစဉ်တစ်ရပ်ဖြစ်တဲ့ဘက်ဒန်တို့အစီအစဉ်ရောက်ဖြစ်ပြီးဝ ဝေဂါနဲ့တခြားမွတ်စလင်လူနည်းစုတွေဟာလည်းရှင်ကျန်းနဲ့တခြားဒေသတွေမှာအာရမအလုပ်လုပ်ဖို့စီကံခံနေရပါတယ်။ကူဘားနိုင်ငံမှာကက်စထရိုအုပ်ချုပ်ရေးအစိုးရရဲ့နံပါတ်၁ဝန်ကြီးကဆေးဘက်ဆိုင်ရာတာဝန်ပေးမှုအစီအစဉ်ပဲဖြစ်ပါတယ်။ကူဘန်ဆေးဝါးကျန်းကျင်သူ9000လောက်ကကမ္ဘာတစ်လွှားကနိုင်ငံပေါင်း60မှာအလုပ်လုပ်ကြပါတယ်။ဒီဆရာဝန်အများစုကချုပ်ရင်းချက်တွေရှိပြီးဒီအစီအစဉ်တွေမှာအတင်းကျပ်လုပ်ကိုင်မှုဖိအားပေးခံရတယ်လို့သတင်းပေးပို့ပါတယ်။နိုင်ငံအများစုကလူကုန်ကူးမှုရဲ့လက္ခဏာတွေဖြစ်တဲ့ passport အသိခံမှုတွေ၊လျှို့ဝှက်ပြုလုပ်တဲ့စာချုပ်တွေ၊ငွေပေးချေရာမှာဆရာဝန်တွေကိုမပေးဘဲအစိုးရကိုပေးရတဲ့စတာတွေဖြစ်နေပေမဲ့ဒီစေဝါဆိုင်ရာမရှင်တွေကိုဆက်လက်လုပ်ကိုင်ခွင့်ပေးထားတာပါ။ကျွန်တော်တို့ကအစိုးရကပါဝင်ပတ်သက်နေတဲ့ဒီတရားမဝင်ကုန်ကူးမှုတွေကိုလေးနက်ထားပါတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးပွန်ပေယိုကကြေညာခဲ့ပါတယ်။ဒါတွေဟာလူခွင့်ရေးကာကွယ်ပေးဖို့ဒီလူကုန်ကူးမှုတွေကိုဖျက်ဆီးရမယ့်ကိစ္စရည်နဲ့ပတ်သက်ပြီးဘယ်အစိုးရကမဆိုးကြောင်ကြံအကြောင်းပြနေကြခြင်းသာဖြစ်ပါတယ်။သူ့နိုင်ငံသားတွေပေါ်လူကုန်ကူးမှုတွေကိုအစိုးရတွေကမူဝါဒချမှတ်လို့ဖြစ်စေ၊တခြားပုံစံတစ်မျိုးနဲ့ဖြစ်စေဘယ်အစိုးရကပဲလို့လို့အမေရိကန်အစိုးရကလက်ခံလိုက်မှာမဟုတ်ဘူးလို့ဝန်ကြီးပွန်ပေယိုကပြောပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ။အမှတ်ချက်ပေးလို့ရင် Editorials VOA Washington DC 23230 USA ကိုစာရေးနိုင်ကြပါတယ်။ www.voanews.com မြန်မာ editorials ကို email နဲ့ပို့နိုင်တယ်လို့2326193343ကို fax နဲ့လည်းပို့နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့ radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA mobile app အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ American သမ္မတ Donald Trump ဟာ coronavirus ကရောဂါရဲ့အန္တရာယ်ကိုရှော့ပေါ်ပြောဆိုပြီးကျောင်းတွေကိုပြန်ပြီးဖွင့်ဖို့အပြင်းထန်တွန်းအားပေးနေချိန်မှာပဲ American နိုင်ငံတွင်းမှာတော့ဒီရောဂါအခုဆက်ခံရသူဟာဗိုလ်တပူးနေမှာသုံးသန်းကျော်သွားပြီဖြစ်ကြောင်း John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြနေပါတယ်။လာမယ့်သတင်းပတ်တွေအတွင်းကျောင်းတွေပြန်ပြီးဖွင့်ရင်းနဲ့ပတ်သက်ပြီးကျန်းမာရေးကျွမ်းကျင်သူတွေရဲ့အကြံပေးချက်တွေဟာတကယ်လက်တွေ့မကျဘူးလို့ဗိုလ်တပူးနေမှာပဲပြောပြီးသမ္မတကပယ်ချခဲ့တာပါ။အမေရိကန်နိုင်ငံတွင်ကျောင်းတက်နေတဲ့နိုင်ငံတကာကျောင်းသားတွေအနေနဲ့လာမယ့်ဆောင်းရာသီစာသင်ကာလအတွင်းသင်ကြားမယ့်အတန်းတွေကိုအွန်လိုင်းကပဲတက်ပြီးလူကိုယ်တိုင်မတက်ဘူးဆိုရင်သူတို့ရဲ့ကျောင်းသားဗီဇာနဲ့နေခွင့်ဆုံးရှုံးမှာဖြစ်ကြောင်းအမေရိကန်အစိုးရကမူဝါဒပြောင်းလဲလိုက်တာနဲ့ပတ်သက်ပြီးအမေရိကန်နာမည်ကြီးတက္ကသိုလ်ကြီးတွေဖြစ်တဲ့ Harvard နဲ့ MIT နည်းပညာတက္ကသိုလ်တို့ကဗဟိုအစိုးရကိုဗိုလ်တပူးနေမှာတရားစွဲလိုက်ပါတယ်။ဗီဇာအနေထားပြောင်းသွားတာနဲ့ပတ်သက်ပြီးလာမယ့်ဆောင်းရာသီစာသင်ကာလမှာonline ကနေတက်ရောင်းမဲ့နိုင်ငံတကာကျောင်းသားတွေအတွက်လူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်ဌာန ICE နဲ့အမိမြေလုံခြုံရေးဌာန DHS တို့ကအရေးယူမှုလှုပ်လာမှာကိုယာယီအကာအကွယ်ပေးဖို့နဲ့ခဏဦးနဲ့အငြင်းတန်းကင်းလုတ်ခွင့်ပေးဖို့ပန်ကြားတဲ့အနေနဲ့အခုလိုတရားဆက်ဆိုလိုက်တာဖြစ်ပါတယ်ဒီတက္ကသိုလ်နှစ်ခုစလုံးဟာ Massachusetts ပြည်နယ် Cambridge မှာတည်ရှိပြီးသူတို့ဟာ Boston မြို့ကဗဟိုတရားရုံးမှာဥတိုက်လျှောက်ထားခဲ့ကြတာဖြစ်ပါတယ် American နိုင်ငံမှာနိုင်ငံတကာကျောင်းသားတသန်းကျော်ရှိနေပြီးဒီထဲကထပ်ဝက်လောက်ဟာတရုတ်နဲ့အိန္ဒိယနိုင်ငံတွေကလာရောက်ကြသူတွေဖြစ်ပါလေ။မြန်မာစစ်တပ်ဟာရခိုင်နဲ့ချင်းပြည်နယ်တွေမှာအရက်သားနဲ့လက်နက်ကင်မခွဲကြဘဲဘုံးကျဲတိုက်ခတ်နေပြီးကလေးငယ်တွေအပါအဝင်အရက်သားတွေကိုတပ်ဖြတ်နေတယ်လို့လူခွင့်ရေးအဖွဲ့ Amnesty International ကပေါ်ထုတ်နေမှာပြောပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကချင်းပြည်နယ်ဖားကန်ဒေသမှာပြီးခဲ့တဲ့ဇူလိုင်လ2ရက်နေ့ကကြောက်စိမ့်လောက်ွက်တစ်ခုမြေပြိုကျတာကြောင့်လူအများအပြားသေဆုံးခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးဝန်ထမ်းကြောင်ရကိုရီးယားနိုင်ငံသားဝင်ကြီးကမြန်မာနိုင်ငံအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝင်ကြီးဦးကျော်တင်စီကိုတောင်းလွှာတစောင်းပေးပို့ခဲ့ပါတယ်။အင်္ဂါနေ့ကပေးပို့တဲ့ဒီဝန်ထမ်းကြောင်တောင်းလွှာမှာအခုဖြစ်ရတဲ့ပတ်သက်ပြီးတည်ဆုံးခဲ့သူတွေရဲ့မိသားစုတွေအတွက်စိတ်မကောင်းဖြစ်မိကြောင်းဖော်ပြထားပါတယ်။ကျန်တဲ့ပရင်းနေမနေ့ခင်သတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တော်တာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာချပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်ရသက်ပါ။
This program has come to you from the Voice of America, Washington.